Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2015ခုနှစ်အောက်တိုဘာလ22ရက်ကြာသပတေးနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ဒီရနိုင်ငံမှာ IS သွေးကြွတွေဖန်တာတဲ့ကတ်တူမျိုးတွေကိုကယ်တင်တဲ့စစ်စင်ရေးမှာ American ထူးကွန်မန်ဒိုတပ်တွေပါတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ Israel နိုင်ငံမှာဇက်တိုက်စုလို့ဖြစ်နေတဲ့အကြမ်းဖက်မှုတွေအတွက် Israel ဝန်ကြီးချုပ်က Palestine တွေပေါ်ထပ်မံပြစ်တင်ပြောဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူတွင်းနဲ့လူကြီးညာပေးမှာပါ
။ဒီကနေ့သတင်းဆောင်မတွေထဲမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဥပဒေအရတိုင်ကြားမှုပေါင်း90ကျော်ရှိခဲ့တာနဲ့ပတ်သက်လို့
ไทม์โพเช็คซี้ขันยาเลยอโจเช็คซี้หมู่บ่นอกตะคาอล้วยต้องซาหลุดเลย403บ
่ปิรันซุยึกกับปวยคอมมิชั่นตาวินชีตูเยเปาะจาจักโกรอနိုင်ငံတကာသတင်းတွေပြပြချင်းနားဆင်ရပါမယ်อเมริกันปิรันซุวอชิงตันดีซีမြို့တော်ကမြန်မာတန်ရုံမှာโจติเมเป้ခွင့်နောက်တစ်ချိန်ထပ်မံရရှိအောင်ဆောင်ရွက်နေကြောင်းတတ်မှုကြီးရဲ့ပြောကြားချက်ပြပရောက်မြန်မာနိုင်ငံသားတွေโจติเมเป้ရမှာမဲပြားမစုံတာမဲစင်းနဲ့နာမည်ပါပြီးမဲပြားမရတာစတဲ့ကိစ္စတွေကိုတန်ရုံတွေကဖြေရှင်းပေးနေကြတာကိုလည်းနားဆင်ကြရမှာပါထိုင်းနဲ့မလေးရှားနယ်စပ်မှာ15လောက်ရောင်းစားခံထားရတဲ့မြန်မာနိုင်ငံသား12ဦးနဲ့ပေါင်း14ဦးကိုကယ်ဆယ်နိုင်ခဲ့တဲ့အခြေအနေကိုလည်းသိကြပါမယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးကြပါမယ်ရှင
်။ UN ငွေမြောက်ပိုင်းမှာ IS သွေးကြွတွေဖမ်းဆီးထားတဲ့ကတ်လူမျိုးတွေကိုကယ်တင်တဲ့စစ်စင်ရေးမှာ American ထူးကွန်မန်ဒိုတပ်ဖွဲ့တွေပါဝင်တယ်လို့သတင်းတွေကဖော်ပြကြပါတယ်။ဒီစိအခြေအနေတွေကိုမသိရသေးပေမဲ့ American ရဟယင်တွေ American နဲ့ Cartage အထူးတပ်ဖွဲ့တွေလေကြောင်းစစ်စင်ရေးတွေနဲ့စစ်စင်ရေးဆင်နွှဲခဲ့တဲ့အကြောင်း US ဆိုးရတောင်ရှိသူတွေကိုကူကပြီး New York Times သတင်းစာကဖော်ပြခဲ့တာပါ American ကာဝေးဝန်ကြီးဌာနတောင်ရှိသူကိုကူကဖော်ပြရမှာတော့စစ်စင်ရေးတွေအနည်းဆုံး American စစ်သားတယောက်သေဆုံးပြီးကတ်လူမျိုးတစ်စားက90လွတ်မြောက်လာတယ်လို့လည်းပြောပါတယ်American ဦးဆောင်တဲ့ညွန်မောင်းတက်တွေရဲ့အကူအညီနဲ့ UN နိုင်ငံမြောက်ပိုင်းနယ်မြေတော်တော်များများမှာတနစ်ကျော်ကြာ IS သွေးကြွတွေပေါ်စစ်စင်ရေးတွေမှာကတ်တက်ခဲ့ရေးသမားတွေအောင်မြင်မှုတချို့လည်းရရှိထားကြတာပါ IS သွေးကြွတွေပေါ်စစ်စင်ရေးတွေနဲ့ပတ်သက်လို့ဆန်းစစ်အကဲပြတ်နိုင်မှု American ပူးတွဲစီးဥစည်းချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Danforth ဟာလည်းဒီသတင်းပတ်ထဲမှာပဲ UN နိုင်ငံကိုတွားရောက်ခဲ့ပါသေးတယ်
ဒီနှစ်2015ခုနှစ်ရဲ့တတိယသုံးလအတွင်း IS Islamic စစ်သွေးကြွအဖွဲ့ရဲ့ကမ္ဘာတဝန်းတိုက်ခိုက်မှုတွေဟာနေ့စဉ်40ရာခိုင်နှုန်းကျော်ပိုများလာတယ်လို့ IHS Jane အဖွဲ့ရဲ့ကမ္ဘာလုံးဆိုင်ရာကာကွယ်ရေးစာဆောင်ကထုတ်ပြန်တဲ့စင်ကစားသစ်မှာဖော်ပြထားပါတယ်။ဒီကနေ့ထုတ်ပြန်တဲ့လေ့လာချက်ထဲမှာဇူလိုင်လကနေစက်တင်ဘာလအတွင်းကမ္ဘာတဝန်း IS အဖွဲ့ရဲ့တိုက်ခိုက်မှုပေါင်း1086ခုရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒါဟာနေ့စဉ်ပြင်းမြတိုက်ခိုက်မှု12ကြိမ်နီးပါးရှိနေတာကိုဖော်ပြပြီးဒီအရင်ဒုတိယသုံးလကာလထက်42ရာခိုင်နှုန်းပိုများလာတာဖြစ်တယ်လို့ဆိုပါတယ်။IS ဘက်ကသူ့ပိုင်းနယ်တွေအဖြစ်နဲ့ကြီးညာထားတာရှိတဲ့ဒီအဖွဲ့အထက်အခြေကုပ်ရာဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာလည်းမကပဲအီဂျစ်၊လီဗျာ၊ယီမင်၊အာဖဂနစ္စတန်၊ပါကစ္စတန်၊နိုင်ဂျီးရီးယား၊ဆော်ရီအာရေဗျားနဲ့မြောက်ပိုင်းကော်ကေးဆပ်နဲ့အယ်ဂျီးရီးယားနိုင်ငံတွေမှာဖြစ်ခဲ့တဲ့အကြမ်းဖက်လှုပ်ရှားမှုတွေကိုစူးစမ်းပြီးတော့အစဉ်ကစားထဲမှာဖော်ပြထားတာပါနိုင်ဂျီးရီးယားကဘိုကိုဟာရမ်အပါအဝင်ဒီလိုနိုင်ငံတွေမှာရှိတဲ့ဒေသခံစစ်ဘက်အဖွဲ့အတော်များများကသူတို့အနေနဲ့ IS ဖွဲ့ကိုတစ်ဆာခံထားတဲ့အကြောင်းပြောကြပေမဲ့ဒီအဖွဲ့အစည်းတွေနဲ့ IS ခေါင်းဆောင်မှုအပိုင်းကြားမှာဘယ်လောက်ထိနှိစက်မှုရှိသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့တွေကတော့ဆီးရီးယားနဲ့ယူရိုမှာရှိတဲ့ IS ဆွန်းရောက်တွေကိုပစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုလှတွေနဲ့ချီလှုပ်ဆောင်နေတာပါ။ရုရှားကလည်းဒီလိုမျိုးဒီအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေလောက်မကြီးကျယ်ပေမဲ့လို့အလားတူဘုံကျဲတိုက်ခိုက်မှုတွေကိုတိတ်မကြခင်ကစပြီးတော့တီးခြားလှုပ်ဆောင်လာနေတာပါ။ဒီလေကြောင်းတိုက်ခိုက်မှုတွေဟာ IS အဖွဲ့ကိုတိတိတတ်တာထိခိုက်အားလုံးနိုင်သလားဆိုတာကိုအစင်ကစားထဲမှာမေးခွန်းထုတ်ထားပြီး IS အဖွဲ့ရဲ့နေပြည်တော်ချဲ့မှုတွေတိတိတတ်တာယောနေလာတဲ့အကြောင်းဖော်ပြထားပါတယ်ရှင်
။ Israel နိုင်ငံမှာလူသေပျောက်ရှိခဲ့တဲ့အထိဖြစ်ခဲ့တဲ့မကြာခင်ကတည်းကဒုထွတ်တိုင်ကိုအကြမ်းဖက်မှုတွေအတွက်ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကပါလက်စတိုင်းတွေပေါ်ဆက်လက်ပြစ်တင်ပြောဆိုနေပါတယ်။နောက်တစ်လုံးမှာစစ်တိုက်ဆိုသလိုဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေဟာသူတို့လှုပ်ဆောင်မှုတွေကြောင့်ဖြစ်နေရတယ်ဆိုတော့မေးစရာတော့မလိုဘူးလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့ဒီကနေ့တွေ့ဆုံစကားပြောဖို့စီစဉ်ထားတဲ့အစ္စရေးဝန်ကြီးချုပ်နတန်ယာဟုကပြောဆိုလိုက်တာပါ။အာမတ်စ်ဖွဲ့ရဲ့သူတို့လှုပ်ဆောင်မှုအစ္စရေးနိုင်ငံတွင်ကအစ္စလမ်ဝါဒီတွေရဲ့လှုပ်ဆောင်မှုနဲ့ပါလက်စတိုင်းသမ္မတမမော့အဘတ်စ်နဲ့ပါလက်စတိုင်းအာဏာပိုင်တွေရဲ့သူတို့လှုပ်ဆောင်မှုတွေကြောင့်ဒီလိုဖြစ်ရတာလို့လည်းအစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ ဘတ်စကာနဲ့အပြည့်ပါလာတဲ့ကလေးတွေကိုအချမ်းဖက်သမားနှစ်ယောက်ကတပ်ဖြတ်ဖို့ကြိုးစားခဲ့တယ်လို့လည်းဒီကနေ့ဖြစ်ခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။အစ္စရေးမီဒီယာတွေမှာတော့ဒီကနေ့မှာပဲဘက်ရှာမတ်အရက်မှာဘတ်စကာတစ်စင်းပေါ်တက်ဖို့လုပ်နေတဲ့ဂျူးလူမျိုးတစ်ယောက်ကိုပါလက်စတိုင်းတစ်ယောက်ကဓားနဲ့ထိုးခဲ့တယ်လို့လည်းဖော်ပြပါတယ်။အစ္စရေးဝန်ကြီးချုပ်နဲ့ဂျာမနီနိုင်ငံဘာလင်မြို့မှာတွေ့ဆုံစကားပြောမဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတော့အချမ်းဖက်မှုတွေကိုရပ်တန့်ဖို့တိုက်တွန်းခဲ့ပေမဲ့တစ်ဖက်ဖက်ကပြစ်တင်ပြောဆိုတာမျိုးတော့မရှိခဲ့ပါဘူး
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာဟယ်လာရီကလင်တန်ဟာလွန်ခဲ့တဲ့2012ခုနှစ်တုန်းကလိဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်ကောင်စစ်ဝင်ရောက်တိုက်ခတ်ခံရမှုကိုစုံစမ်းစစ်ဆေးမဲ့ဒီ Republican ဦးဆောင်တဲ့ Outlook Dot Company ရှေ့မှောက်မှာဒီနေ့စတင်ကြားနာနေပါပြီ။နိုင်ငံရဲ့ဝန်ကြီးဟောင်းဖြစ်တာဝန်ယူထားစဉ်မှာတန်အမတ်ကြီး Christopher Stevens နဲ့နောက်ထပ်အမေရိကန်3ယောက်သေဆုံးခဲ့တဲ့ September 17ရက်နေ့တိုက်ခိုက်မှုမတိုင်ခင်နောက်ပိုင်းအချိန်တွေမှာသူ့ရဲ့ခံခံနာနဲ့ပတ်သက်လို့တနေ့ကုန်မေးခွန်းအနေနဲ့ရင်ဆိုင်ရမှာပါ။ Democrat Party ရဲ့2016ခုနှစ်အတွက်သမ္မတလောင်းဖြစ်ဖို့ကြိုးပမ်းနေတဲ့ဝန်ကြီးဟောင်းကိုနာမည်ဖြတ်ဖို့ Republican တွေကတိကိစ္ဆာကိုအသုံးချနေတယ်လို့ဆွဆွဲချက်တွေထွက်ပေါ်နေချိန်မှာပဲကြားနာစစ်ဆေးဖို့စီစဉ်ခဲ့တာဖြစ်ပါတယ်ဝန်ကြီးဟောင်းကလင်တန်အပါအဝင်ဒီမိုကရက်ပါတီဝင်တွေကတော့အောက်လွတ်တော်လူများစု Republican တွေရဲ့ခေါင်းဆောင် Kevin McCarthy ရဲ့ဒီလစံပိုင်း American ရုပ်သံ Fox News အစီအစဉ်မှာမှတ်ချက်ပေးပြောကြားခဲ့တာကိုအမိရစုတ်ကန်ပြီးတုံ့ပြန်နေကြတာပါလူများစုခေါင်းဆောင် McCarthy ကတော့ဒီအောက်လွတ်တော် Republican တွေကစုံစမ်းစစ်ဆေးရေးအထူးကော်မတီတရဲ့ဖွဲ့စည်းလက်ချင်ကစားလို့ဝန်ကြီးဟောင်းကလင်တန်အပေါ်လူကြိုက်များတဲ့နှုန်းကျဆင်းသွားတဲ့အကြောင်းရုပ်မြင့်သံကြားအစီအစဉ်မှာကြွားဝါပြောဆိုခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့အထက်လွတ်တော်မှာ9ကြိမ်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက် 2014 ခုနှစ်မှာအောက်လွတ်တော်စုံစမ်းစစ်ဆေးရေးကော်မတီကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဖိုင်းတိုမီတာ24 kHz 1239ဖိုင်းတိုမီတာ25 kHz 11965ဖိုင်းတိုမီတာ32 kHz 9323ဖိုင်းတိုမီတာ51 kHz 5885စနီတနူးနေမှာဖိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်သံညမာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ချက်သမရနိုင်ငံဟာဒုက္ခသည်တွေနဲ့ရွှေပြောင်းဝင်ရောက်သူတွေကိုစိုးရတဲ့အခြေအနေတွေအောက်မှာဖမ်းဆီးထိန်းသိမ်းနေတယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးကပြောကြားလိုက်ပါတယ်ရွှေပြောင်းဝင်ရောက်သူတွေပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေဟာတခါတလေတက်တဲ့ဆန်ဆန်ဖြစ်တာမျိုးမဟုတ်ပဲစိတ်တကျလုံးရဖြစ်တယ်လို့လည်းကော်မရှင်နာမင်းကြီးဇာယီရက်အဲဟူစင်ကပြောကြားခဲ့တာပါချက်သမရနိုင်ငံမှာဒုက္ခသည်တွေနဲ့ရွှေပြောင်းဝင်ရောက်သူတွေကိုရပောင်း40ကျားထိန်းသိမ်းလေးရှိတယ်လို့တချို့လူတွေဟာဆိုရင်လည်းရပောင်း90အထိဖမ်းဆီးခံရတဲ့သတင်းတွေကြားနေရတယ်လို့ပြောဆိုခဲ့ပါတယ်ဖန်စီခံရသူတွေကိုတနေ့တာထိမ့်သိမ့်မှုကုန်ကျစရိတ် $10 ခွဲလောက်ရဖို့လေအဝတ်စားတွေကိုချုပ်ပြီးစစ်ဆေးတာမျိုးအောင်ရှိတယ်လို့လည်းပြောပါတယ်ချက်သမရနိုင်ငံရဲ့လုပ်ရဟာဒုက္ခသည်တွေနဲ့ရွှေပြောင်းနေထိုင်သူတွေတိုင်းပြည်ရဲ့မဝင်နိုင်အောင်ရည်ရွယ်ပုံရတယ်လို့လည်းပြောဆိုခဲ့တာပါအရှေ့လေပိုင်းအာဖရိကနဲ့အာရှဒေသကစစ်တမ်းနဲ့စီးရဲမွေးတင်မှုတွေကြောင့်ထွက်ပြေးလာကြပြီးဒီနေ့ထက်ဥရောပတိုက်ကိုရောက်လာသူပေါင်းဟာ6သိန်းကျော်ရှိတယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်
American သမ္မတ Barack Obama အနေနဲ့ Pakistan ဝန်ကြီးချုပ် Nawaz Sharif နဲ့ဒီကနေ့ဒီအိမ်ပြည်တော်မှာလက်ခံတွေ့ဆုံတဲ့အခါ Pakistan အစိုးရက Taliban အဖွဲ့နဲ့အနီးကပ်ဆက်ဆံရေးရှိနေတယ်ဆိုတဲ့ပြောဆိုမှုတွေနဲ့ Pakistan ရဲ့ nuclear လက်နက်တွန်းမြေပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့အဓိကဆွေးနွေးနိုင်ပွဲရှိပါတယ်။ American တပ်ဖွဲ့တွေ Afghanistan နိုင်ငံထဲကိုဝင်ရောက်ခဲ့တဲ့2000ခုနှစ်နောက်ပိုင်းကစလို့လက်နက်ကင်ပုံကန်လာခဲ့တဲ့ဒီ Afghanistan ကိုတစ်ချိန်လုံးကအုပ်စိုးခွင့်ရခဲ့တဲ့ Taliban အဖွဲ့နဲ့လက်ရှိ Afghan အစိုးရတို့အကြားငြင်းငြင်းရေးဆွေးနွေးမှုတွေပြန်ဆနိုင်ရေးMr. Sharif လက်ခံလာအောင်သမ္မတ Obama ကဖိအားပေးမဲ့သဘောရှိပါတယ်။ Obama ဆိုရအနေနဲ့ပါကစ္စတန်နိုင်ငံမှာအခြေစိုက်လှုပ်ရှားနေတဲ့ Haqqani ကွန်ရက်လို Islamic ဆွေးနွေးအဖွဲ့တွေကိုနှိမ်နင်းရေးပါကစ္စတန်ဆွေးရကိုဖိအားပေးနိုင်ပွဲရှိနေတာပါ။ဒါအပြင်ဒီပါကစ္စတန်က nuclear လက်နက်တွေတွန်းမြေထုတ်လုပ်နေတာနဲ့ပတ်သက်ပြီးတော့လည်းကန့်သတ်လှုပ်ဆောင်မှု Mr. Sharif သဘောတူလာတဲ့အထိ Mr. Obama ကနှားချပြောဆိုဖို့ရှိနေပါတယ်ရှင်။
ဗြိတိန်နဲ့တရုတ်နိုင်ငံတို့ကြားဒေါ်လာဘီလီယံ60ကျော်တန်ဖိုးရှိတဲ့သဘောတူညီချက်တွေပါဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုတွန်းမြေလိုက်ကြပါတယ်။တရုတ်နိုင်ငံရဲ့အကြီးဆုံးရင်းနှီးမြှုပ်နှံမှုတွေထဲမှာတော့ဗြိတိန်နိုင်ငံမှာတည်ဆောက်မဲ့နျူကလ িয়ার စွမ်းအင်စက်ရုံတွေလည်းပါဝင်ပါတယ်။တရုတ်သမ္မတရှီချင်းဖင်ရဲ့ခီးစဉ်ဒုတိယနေ့ဖြစ်တဲ့ဗုဒ္ဓနေ့မှာပဲဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကသဘောတူညီချက်တွေကိုကြေညာခဲ့တာပါ။တရုတ်ခေါင်းဆောင်ရဲ့အလဲပတ်ခီးစဉ်ဟာခက်တဲ့တစ်ခုရဲ့အစဖြစ်တယ်လို့ဗြိတိန်နဲ့တရုတ်နိုင်ငံတို့ကြားရွှေခက်ဖြစ်နေတော့တင်စားခေါ်ဝေါ်သူတွေရှိနေတယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။စီဝိုင်းပူအောင်ဆောင်ရွက်မှုတွေကုန်သွယ်ရေးနှစ်နိုင်ငံလူလူကြားရင်းနှီးတဲ့ဆက်ဆံရေးတွေနဲ့နှစ်နိုင်ငံစလုံးအတွက်အရေးကြီးတဲ့ကိစ္စတွေမှာအထိပ္ပယ်ရှိတဲ့ဆွေးနွေးပြောဆိုမှုတွေနဲ့ဆက်ဆံရေးတွေပုံမှန်ခိုင်မာလာတဲ့ခက်တဲ့လို့လည်းပြောဆိုသွားပါတယ်။ဗ ပြည်ဝင်ကြီးချုပ်နဲ့အတူမင်းငုံစကားပြောကြားခဲ့တဲ့တရုတ်သမ္မတကတော့တရုတ်နိုင်ငံအတွင်းကလူခွင့်ရေးချိုးဖောက်မှုမှတ်တမ်းတွေနဲ့ပတ်သက်လို့လည်းပြောဆိုသွားခဲ့ပါတယ်။တရုတ်နိုင်ငံရဲ့အခြေအနေတွေနဲ့လည်လျောညီထွေမှုရှိတဲ့လူခွင့်ရေးအခြေအနေတွေကိုတရုတ်အစိုးရကဖန်တီးထားတယ်လို့လည်းပြောဆိုခဲ့တာပါ။ဒါပေမဲ့လူခွင့်ရေးလှုပ်ရှားသူတွေကတော့တရုတ်ကောင်းဆောင်ရဲ့ဗြိတိသင်္ကန်ခီးစဉ်တွင်ကန့်ကွက်ဆန္ဒပြပွဲတွေကိုလည်းစီစဉ်ခဲ့ကြပါတယ်။
ရုရှားဆူရကစီးရီးယားသမ္မတဘက်ရှားလက်အဆက်ကိုကော်ဇော်နီခင်ကျူဆူခဲ့တဲ့အပေါ်အမေရိကန်သမ္မတအင်ပီရိုကဝေဖန်လိုက်ပါတယ်။အခုလိုကျူဆူပုံမျိုးကစီးရီးယားမှာနိုင်ငံရေးအသွင်ကူးပြောင်းမှုတွေဖြစ်လာအောင်ကူညီဖို့လှုံ့ဆော်နေတာလို့ဆိုရဲရုရှားရဲ့ယူရချက်နဲ့မညီတဲ့ဆက်ဆံမှုမျိုးဖြစ်တယ်လို့အင်ပီရိုပြောခွင့်ရကပြောပါတယ်။မနေ့ကပေါ်ထူးနေ့မှာရုရှားသမ္မတဗလာဒီမီယာပူတင်ကမစ္စတာအဆက်ကိုခရမလင်နန်းတော်မှာတွေ့ဆုံစကားပြောခဲ့တယ်လို့ရုရှားရဲ့ပါဝင်ကူညီမှုကြောင့်စီးရီးယားနိုင်ငံအတွင်အကျန်းဖက်ဝါဒပြန့်နှံ့မှုအခြေအနေကိုရပ်တန့်နိုင်ခဲ့တယ်လို့မစ္စတာအဆက်ကပြောပါတယ်။မစ္စတာအဆက်ကဒီဆီးရီးယားနိုင်ငံအတွင်းကလက်နက်ကိုင်သဘုံတွေကိုအစံဖတ်သမားတွေအဖြစ်နဲ့တုံ့လုံပြောဆိုနေတာပါရုရှားဟာ IS စလမ်မင်စစ်သွေးကြွတွေကိုခြေမုံမှုအတွက်လို့ဆိုပြီးဆီးရီးယားနိုင်ငံထဲမှာလေကြောင်းထိုးစစ်ဆင်မှုတွေကိုလွန်ခဲ့တဲ့သတင်းသုံးပတ်လောက်ကစပြီးတော့လှုပ်ဆောင်နေခဲ့တာပါဒါပေမဲ့အမေရိကန်ကတော့ဒီလေကြောင်းတိုက်ခိုက်မှုတွေဟာသဘုံဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်နေတာမဟုတ်ပဲမစ္စတာအဆက်ကိုအားပေးအမြောက်လုပ်နေတာလို့ဝေဖန်ထားပါတယ်ရှင
်တော့ကြနေညနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရွက်ောက်ပွဲဆိုင်ရာဥပဒေကြောင်းအရတိုင်ကြားမှုတွေအကြောင်းနဲ့စပါမယ်ရှင်ရွက်ောက်ပွဲမဲဆွဲစည်းရုံးတဲ့ကာလအတွင်းဥပဒေအရအရေးယူဖို့အမှုဖွင့်တိုင်ကြားထားတဲ့အမှုပေါင်း80ကျော်ရှိခဲ့တယ်လို့ရွက်ောက်ပွဲကော်မရှင်ကပြောပါတယ်ဒီတိုင်တန်းမှုတွေထဲမှာအကျိုးဖြတ်စည်းမှုနိုင်ငံရေးပါတီအချင်းချင်းတိုင်တက်မှုအများပြည်သူကပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေကိုတိုင်တက်မှုစတဲ့အမှုတွေပါတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီသတင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခကပြောပြပါမယ်ရှင်
။အငင်းပွားမှုဖြစ်ရ60ကျော်ဖြစ်ပွားခဲ့တာမှာအမှုဖွင့်တိုင်ကြားတာဟာ80ကျော်ရှိခဲ့တာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီများဌာနခွဲကညွှန်ကြားရမှုဥဝင်းကိုက VOA မေးမြန်းမှုကိုခုလိုဖြေကြားခဲ့တာဖြစ်ပါတယ်
။ဖြစ်စဉ်က94ခုလောက်ရှိတယ်။အဲ့ဒီထဲမှာအမှုဖွင့်လာတာက88ခုရှိတယ်။အမှုမဖွင့်ပဲရှိတာက16ခုရှိတယ်။အဲ့ဒီအမှုထဲမှာပါတီဝင်တွေလွတ်တော်ကိုယ်စားလှယ်လောင်းတွေကတိုင်တာက54ခုရှိတယ်။သူတို့ကတရားလိုလုပ်တိုင်တာ
။
နော်သူတို့အတိုင်ခံရတာ6ခုရှိတယ်။နောက်အများပြည်သူကတိုင်တာကတရားလိုလုပ်ပြီးတိုင်တာ4ခုရှိတယ်။နောက်တစ်ခါရိုးရိုးပေါ့အများပြည်သူဆိုတာကဒီပါတီထောက်ခံသူတို့ဟိုဟာတို့ရိုးရိုးမဆန္ဒရှင်တို့ပါတာပေါ့နော်သူတို့အတိုင်ခံရတာ31ခုရှိတယ်
။အော
်နိုင်ငံတော်အစိုးရဌာနဖြစ်တဲ့ဒီအုပ်ချုပ်ရေးအဖွဲ့အစည်းကတိုင်တာကတရားလိုလုပ်ပြီးတိုင်တာ1ခုရှိတယ
်
။အဲ့ဌာနဆိုင်ရာကိုပဲအတိုင်ခံရတာကတခါ2ခုရှိတယ်
။တိုင်ကြားမှုတွေမှာဘယ်ပါတီကိုအများဆုံးတိုင်ခံရတယ်လဲဆိုတာကိုတော့ရွေးကောက်ပွဲကော်မရှင်ကထုတ်ဖော်ပြောဆိုဖို့အတွက်စည်ရင်းစုစည်းစဲဖြစ်တာကြောင့်တိကျစွာပြောဖို့ခက်တယ်လို့ပြောပါတယ်။တိုင်ကြားမှုတွေနဲ့ပတ်သက်လို့ဦးဝင်းကခုလိုပြောခဲ့ပါသေးတယ
်။အဲနိုင်ငံရေးပါတီအချင်းချင်းတိုင်တာလည်းရှိတယ်အများပြည်သူကတိုင်တာလည်းရှိတယ်ပေါ့နော်။အတိုင်ခံရဇုံကတော့ဟိုနှစ်ပိုင်းရှိတယ်အများစုကတော့တည်စဲရဇတ်ကြီးဥပဒေတွေနဲ့တိုင်တာများပါတယ
်။ဟုတ်
ไทโมဖြည့်ဆည်းခံရတယ်အကျိုးဖြည့်ဆည်းမှုပေါ့နောက်တစ်ခါအလွယ်သုံးစားလုပ်တယ်403ပေါ့ဟု
တ်ဟုတ
်အဲနောက်တစ်ခါဟိုရိုက်တယ်နှက်တယ်နာကျင်စီမှုပေါ့325တို့ပါတို
့
နောက်တစ်ခါကြော်နှင်းဝင်ရောက်တယ်429တို့ပါတို
့
အဲဒီလိုဟာတွေကများပါတယ်ရွေးကောက်ပွဲပြစ်မှုနဲ့တိုင်တာကတော့နည်းတယ
်လက်ရှိချိန်ထိတိုင်တန်းမှုတိုင်းကိုမျှတစွာဆုံးဖြတ်နိုင်ဖို့အကောင်းဆုံးစူးစမ်းနေတယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကပြောပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါအောင်ဆန်းစုကြည်ကတော့ဥပဒေချိုးဖောက်ပြီးမဲဆဲစည်းရုံးဓာတ်တွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားတာမှထိရောက်တဲ့အရေးယူမှုမရှိဘူးလို့အောက်တိုဘာ27ရက်နေ့ကဝေဖန်ပြောဆိုလိုက်ပါတယ်။လက်ရှိတိုင်တန်းထားတဲ့အမှုပေါင်း80ကျော်ဟာအောက်တိုဘာ10ရက်နေ့ထိတိုင်တန်းထားတဲ့စည်ရင်းပဲဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုအလုံးမှုဆောင်ဦးညံဝင်းကတော့မဲဆဲစည်းရုံးမှုအပိုင်းတွေအပြင်လွှတ်တော်ကိုယ်စားလှယ်လောင်းကျင့်ဝတ်တွေဖောက်ဖျက်မှုတွေအပေါ်တိုင်တန်းထားတာတွေလည်းရှိတယ်လို့ပြောပါတယ်
။တိုင်းဒေသကြီးတွေမှာဖြစ်နေတဲ့စစ်မှုထမ်းဘုံမှုကြီးတွေကိုရွေးကောက်ပွဲမှာအမည်စင်းထည့်တာအဲ့ဒါကိုအငယ်တော့ဥပဒေနဲ့မညီဘူးဆိုပြီးကန့်ကွက်တယ်။ဒါတစ်ချက်အဲ့ဒါကတဲ့စစ်ဘက်ဆိုင်ရာအမိတ်ကိုပြန်ကြည့်ပါ။စစ်ဘက်ဆိုင်ရာအမိတ်ကအငယ်ကြည့်ဖို့မရဘူးမသိဘူး။သူတို့ဖြေရမှာ။တမရကနေပြီးတော့စစ်မှုထမ်းပြန်ခန့်တယ်လို့သတင်းစာတွေမှာပါပါတဲ့နေ့ကစပြီးသူကပြည်သူ့ဝန်ထမ်းဖြစ်သွားတယ်။ပြည်သူ့ဝန်ထမ်းဖြစ်သွားရွေးကောက်ပွဲဝင်လို့မရဘူး။ဒါကိုရှင်းနှင်းအောင်မဖြေနိုင်ဘူးလို့ပဲအငယ်ချင်း ကျွန်တော်အခုလောလောဆယ်ကျွန်တော်မှနှစ်ခုရှိတယ်ဒါပေမဲ့14ခုလောက်ရှိနေတယ်တနေ့ပြည်နယ်တိုင်းမှာရှိတယ်တိုင်းနယ်ပြည်နယ်ရဲ့ငယ်လုံးဝင်ကြီးတွေလေအဲ့တော့အငယ်မေးတာကိုမဖြေနိုင်မဖြေဘူးတခြားအဖြေအဲ့လိုပဲသဘောပေါက
်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုလုံးမှုဆောင်ဥညာဝင်းကလွှတ်တော်ကိုယ်စားလှယ်လောင်းကျင့်ဝတ်တွေဖောက်ဖျက်မှုအပေါ်တိုင်တန်းထားတာနဲ့ပတ်သက်ပြီးအခုလိုပြောပြခဲ့တာဖြစ်ပါတယ်ဒီလိုထောက်ပြထားပေမဲ့ရွေးကောက်ပွဲကော်မရှင်ဘက်ကတော့ဥပဒေနဲ့ဆန့်ကျင်ပြီးရွေးကောက်ခံတဲ့ကိုယ်စားလှယ်လောင်းမရှိဘူးလို့ငြင်းဆန်ထားပြီးဘလို့တိုင်တန်းမှုမျိုးကိုမဆိုထိရောက်စွာအရေးယူပေးလျက်ရှိတယ်လို့တုံ့ပြန်ပြောဆိုထားပါတယ်ရှင်
မေခစုံစမ်းတင်ပြခဲ့တာပါရှင်အခုပြည်ပကကျွတင်စန္ဒမဲပေးဖို့တန်ရုံတွေရဲ့ဆောင်ရွက်ချက်တွေအကြောင်းကိုပြောပြပေးသွားမှာပါကျွတင်မဲမပေးလိုက်နိုင်တဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေအတွက်တချို့နိုင်ငံတွေမှာနောက်ထပ်ရက်သတ်မှတ်ပြီးမဲပေးခွင့်ရအောင်ဆောင်ရွက်နေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကမြန်မာတန်ရုံအနေနဲ့လဲကျွတင်မဲပေးခွင့်နောက်တစ်ချိန်ထပ်မံရရှိအောင်ဆောင်ရွက်နေတဲ့အကြောင်းတန်မှုကြီးဦးမင်းသိန်းကပြောပါတယ်ကိုအောင်အောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ဒီမကြသေးခင်ကထုတ်ပြန်တဲ့မြန်မာတန်ရုံရဲ့ကြေညာချက်ထက်မှာပေါ့ဒီလွန်ခဲ့တဲ့အောက်တိုဘာ18တုန်းကကျွတင်မဲမပေးလိုက်နိုင်တဲ့သူတွေအတွက်နောက်တစ်ကြိမ်မဲပေးလို့ရအောင်ဆောင်ရွက်နေရဆိုပြီးတော့ဖော်ပြထားပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးမင်းသိန်းအနေနဲ့နည်းနည်းလောက်အရှင်းပြပေးပါလားခင်ဗျဟ
ောဟုတ်ကဲ့ဟိုကျွန်တော်တို့ဟိုဝါရှင်တန်မြို့မြန်မာတန်ရုံအနေနဲ့ဒီပြီးခဲ့တဲ့18တုန်းကဟိုကျွတင်မဲဆန္ဒပေးဖို့အတွက်ကိုစီစဉ်ခဲ့ရမှာဒီတချို့မဲမရတဲ့လူတွေရှိပါတယ်အဲမဲလက်မဲ့မရတဲ့လူမဲမပေးရတဲ့လူတွေရှိပါတယ်အဲ့ဒါအသိတော့မများပါဘူးအဲ့ဒါဆိုရရင်ဟိုသူတို့ရဲ့အခွင့်အရေးမဆုံးကြအောင်ဆိုပြီးတော့ကျွန်တော်တို့ကဒီလိုအပ်တဲ့မဲတွေနဲ့အခုနိုင်ငံတိုင်းမြေကြီးဌာနအနေနဲ့တစ်ဆင့်ရေကောက်ဝဲကော်မရှင်ကိုတင်ပြထားပါတယ်အဲ့ဒါလေးပါကိုယ်ဘက်ကဘာပြန်လာမလဲတော့ကျွန်တော်တို့မသိသေးဘူးပေါ့နော်အဲ့ဒါအကြေရရင်တော့ကျွန်တော်တို့ကဒီသက်ဆိုင်ရာမဲဆန္ဒရှင်တွေစီကိုဖုန်းဆက်ပြီးတော့ဒီဟိုဘယ်ဆန္ဒပြန်လာပေးနိုင်ဖို့စီစဉ်ပေးမှာပါခင်ဗ
ျဟုတ်ကဲ့ဒီစက်တင်ဘာလဆန်းမိုင်းတော့ကထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာတော့ဒီဝါရှင်တန် DC ဒေသမှာပေါ့နော်မြန်မာနိုင်ငံသားကျွတင်မဲတောင်းခံထားတဲ့သူဥယျာ135ဦးရှိတယ်ဆိုပြီးဖော်ပြထားပါတယ်အခုဒီကျွတင်မဲမပေးလိုက်ရတဲ့သူဘယ်လောက်ရှိပါလဲခင်ဗျ
ကျွန်တော်တို့ပထမဦးဆုံးပေါ့စာပြီးတော့ပုံစံ35တင်တဲ့ဥပဒေကစုစုပေါင်း189ဦးရှိပါတယ်။အဲဒီမှာဟိုပြန်စင်းရင်းဆက်လိုက်တော့တဦးကတော့အဆုံးသွားတယ်လို့ပြောတယ်။ဆိုတော့အဲ့ဒါဆိုအားလုံးပေါင်း186ဦးပြန်ပါမယ်။186ဦးမှာကျွန်တော်တို့မဲတွေစရောက်တော့ကစီစစ်လိုက်တော့ကမဲလုံးဝမပါမဲလက်မဲ့လုံးဝမပါတဲ့သူတွေကကျွန်တော်ကလာမပေးဘူးကျွန်တော်ကအကြောင်းကြားလိုက်ပါ။အဲ့ဒါကြောင့်မို့ကျွန်တော်က130ကျော်ဦးကျွန်တော်တို့ဟိုမဲလက်မဲ့တချို့တစ်ဝက်ပါတယ်အပြည့်ပါတယ်အဲ့မဲဆန္ဒရှင်တွေကိုတော့ဖိတ်လိုက်ပါတယ်ဖိတ်လိုက်တဲ့ဟာမှာ130ကျော်ပါအဲ့မှာလာပေးတာက82ဦးပဲရှိပါတယ်နောက်အဲ့ဒါနဲ့တို့ကလည်းအဲ့တော့အားလုံးပြန်စစ်စစ်လိုက်ပြီးတော့အကုန်လုံးတော့ကျွန်တော်တို့ပြန်တည်ပြထားပါတယ်အခြေအနေကိုအဲ့ဒီအားလုံးပေါင်းရှိရမှာအဲ့မှာလုံးဝမဲမတီးမဲဆန္ဒဆန္ဒမဲလက်မဲ့လုံးဝဟိုမရှိလို့ဒါမပေးနိုင်တဲ့သူစည်ရင်းကအားလုံးပေါင်း39ယောက်နောက်တစ်ခါလက်မှတ်တချို့အပြည့်စုံမရတဲ့သူက28ယောက်နောက်ဟိုပုံစံ15တင်ပြီးတော့ခွင့်ပြုချက်မရတဲ့ဟာက5ယောက်အားလုံးပေါင်းကျွန်တော်36ယောက်ဖြစ်မယ်အဲ့ဒါကိုကျွန်တော်တို့ဟိုပြန်ပြီးတော့တင်ပြထားပါတယ်ခင်ဗျ
ဟုတ်ကဲ့ဒီအခုပြီးခဲ့တဲ့ရက်ပိုင်းပေါ့နော်မဲပေးတာမှာ Washington DC နယူးယောက်နဲ့ဒီ Los Angeles မြို့တွေမှာမဲပေးနိုင်တာပေါ့လေနေရာ3နေရာမှာတကယ်လို့နောက်တစ်ကြိမ်မဲပေးဖို့ဖြစ်လာမယ်ဆိုရင်အဲ့ဒီ3နေရာလုံးမှာမဲပေးသွားနိုင်မှာပါလားခင်ဗျဟိ
ုကျွန်တော်တို့ကတော့ကျွန်တော်တို့ Washington တန်ယုံရဲ့ဟိုလုတ်ပိုင်ခွင့်နဲ့ပဲကျွန်တော်ကတင်ထားတာပါအဲ့လိုပဲလားတူကျန်တဲ့ဟိုတန်ယုံကြီးဟိုကောင်ဆယ်ဝင်ကြီးယုံနဲ့အဖွဲ့ယုံတော့ဟိုသက်သက်စီးကြမီးပေးစီချင်ပါတယ်
မြန်မာနိုင်ငံသားတွေကြိုတင်မဲပေးတာမှာပေါ့နော်အဆင်မပြေမှုတွေကြုံလာကြောက်ဒီကိစ္စပေါ်နားလည်ပေးဖို့တန်ရုံနေဘက်ကမြစ်တာရက်ခံလိုက်တယ်ဒါပေမဲ့လည်းပဲဒီကိစ္စဟာအစိုးရဘက်ကရောရွေးကောက်ပွဲကော်မရှင်ဘက်ကရောပူးပေါင်းဆောင်ရွက်ရမယ့်ကိစ္စအဖြစ်ဒါမဲဆန္ဒရှင်တွေကတော့ပြောကြတာပေါ့လေဒီပေါ်ရောဦးမင်းသိန်းအနေနဲ့ဘယ်လိုများဖြေကြားရှင်းလင်းလိုပါလဲခင်ဗျအ
ဲ့ဒါနဲ့ပတ်သက်လို့တော့ကျွန်တော်တို့တန်ရုံမီအပိုင်းကတန်ရုံမီရဲ့တောင်းကိုအကောင်းဆုံးဆောင်ရွက်နေပါတယ်ဒီလိုရယ်ဟိုကျွန်တော်နိုင်ငံတိုင်းဝန်ကြီးဌာနနဲ့ရွေးကောက်ပွဲကော်မရှင်နဲ့သူတို့ရဲ့လုံခြုံလုံခြုံရေးအညီစုံနေတာပဲဖြစ်ပါတယ်အဲ့လိုပဲယူနားလည်ထားပါတယ်အဲ့တော့သူတို့လည်းအကောင်းဆုံးလုပ်နေတဲ့အချိန်မှာဂျားထဲမှာဟို ဟို missing link ပေါ့လေအဲ့လိုပေါ့တခုခုပြတ်တောက်သွားတဲ့အတွက်ကြောင့်မလို့ဒီလိုမျိုးဖြစ်သွားတာလည်းဖြစ်နိုင်ပါတယ်ဆိုတော့အားလုံးမိသူမိသူမှအပြည့်မတင်မဲနဲ့အားလုံးအခုဒီတော့ဘက်ကော်မရှင်ကလည်းဟိုအကောင့်ဆုံးတို့ဆောင်ရွက်ပေးမယ်ပြန်လုပ်ပေးမယ်လို့ပြောထားပြီးရဲ့အတွက်ကြောင့်မလို့အဲအဲ့ဒါလေးကိုတော့ဟိုနားလည်သေးပြီးတော့ဟိုဟိုပြန်လုပ်ပေးဖို့ရဲ့အဲ့ဒါလေးပဲကျွန်တော်ဟိုပြင်ပြချင်ပါတယ်ခင်ဗျာ
မြို့တော်ဝါရှင်တန် DC တဝိုက်ကမြန်မာနိုင်ငံသားတွေမဲပေးခွင့်ဆက်လက်ရရှိရေးဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုအမေရိကန်ဆိုင်ရာမြန်မာနိုင်ငံတပ်မှုဦးမင်းသိန်းကိုကိုအောင်အောင်ဆက်သွယ်မေးမြန်းခဲ့တာပါအခုတခါတော့အာရှနိုင်ငံတွေကတန်ရုံတွေကရောဂျူတင်စင်တာမဲပေးရေးဘလို့ဆောင်ရွက်ပေးနေလဲဆိုတာကိုကြည့်ကြရအောင်ပါပြီးခဲ့တဲ့ရက်ပိုင်းတွေကပြပရောက်မြန်မာနိုင်ငံသားတွေဂျူတင်မဲပေးရမှာမဲပြအစုံလေးမပါတာမဲစီးရင်နဲ့နာမည်ပါပြီးမဲပါမရတာစတဲ့အခက်အခဲမျိုးစုံနဲ့မဲပေးခွင့်မရခဲ့ကြတဲ့သူတွေကိုမဲပေးခွင့်ရအောင်အာရှကမြန်မာတန်ရုံတချို့မှာစတင်ဆောင်ရွက်နေပြီဖြစ်ပါတယ်ဒါပေမဲ့လိုအပ်ချက်တွေရှိနေတော့မယ်လို့ပြပရောက်မြန်မာနိုင်ငံသားတချို့ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကပြောပြပေးပါအောင်ရှင
်ပြပရောက်မြန်မာနိုင်ငံသားတွေအများစုရှိတဲ့စင်ကာပူတောင်ကိုရီးယားနဲ့ထိုင်းစတဲ့နိုင်ငံတွေမှာပြည်ခဲ့ရပိုင်းတွေတုန်းကကြိုတင်မဲပေးမှုတွေအတွင်းမဲပြမစုံလင်တာကစလို့မဲပေးခွင့်မရတဲ့အခက်အခဲတွေအမျိုးမျိုးရှိခဲ့ပြီးတဲ့နောက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီကမဲစင်းမှာပါပြီးတော့မဲပြမရတဲ့သူတွေအတွက်မဲပြတွေပြန်ပို့ပေးမယ်လို့ဆိုပြီးပြောဆိုခဲ့တာပါမနေ့ကပုတ်ထူးနေ့ကတော့စင်ကာပူမြန်မာတန်ရုံးမှာပထမတစ်ချိန်ကြိုတင်မဲပေးတုန်းကမဲစင်းမှာပါပြီးတော့မဲပြမပါလို့ပေးလိုက်ရတဲ့သူတို့မဲပေးခွင့်ပြန်ရခဲ့တာရှိတယ်လို့မနေ့ပြန်တောက်ကြနေမှာလဲနောက်ထပ်လူ160ကျော်လောက်မဲပေးခွင့်ထပ်ရမယ်ဆိုတော့တန်ရုံးကအကြောင်းကြားထားတယ်လို့စင်ကာပူရောက်မြန်မာတို့ဖြစ်တဲ့မတ်တင်စာကပြောပါတယ
်အခုဗိုလ်တော်ဟိုနေ့မှာဟိုတခါဗိုလ်တော်ဟိုနေ့နေ့လယ်တနားကျော်မှာတခါတချို့ထပ်ပြီးတော့ပါလာတယ်ပြီးတော့နောက်ပိုင်းထပ်မပါလာတဲ့လူတွေအတွက်ကိုအဲ့တောက်ကြနေမှာတခါထပ်ပေးမယ်လို့ပြောတယ်အဲ့ဒါကတော့ဟိုလူမျိုးဟိုလေးနဲ့နှစ်ပြားရပြီးတော့တစ်ပြားမရတဲ့လူတို့ကတော့မဟုတ်ဘောနော်သူကဒါကတော့ပထမစီးရင်နဲ့မှလုံးဝမပါလာပဲနဲ့လေနောက်တော့နောက်တော့တွေပေါ့ဟု
တ
်အမှန်တကယ်300ကျော်လားမသိဘူးပြန်ပါလာတယ်ဒါပေမဲ့300ကျော်တည်းမှာနာမည်ထက်တာတို့နောက်ပြီးတော့ဟိုဟာပေါ့နော်တချို့တွေကပေးပြီးသွားပြီဆိုတော့အဲ့ list ကနေပြန်ထုတ်တာတို့ပါတော့ပြန်လဲလုံးလဲလုံးလိုက်ပေါ့165လား168အဲ့ဒါကျန်နေတဲ့အဲ့ဒါကိုတောက်ကြနေကိုပေးလို့ရတယ်ဆိုတဲ့ဟာတခုတို့ဒီနေ့တွေးလိုက်မိလေကျွေးလိုက်တယ်ဆိုတာဟိုတငယ်ချင်းတွေ share နေကြတာ Facebook မှာဟိုကဗာလဲဟိုကနေတန်ရုံကနေကြီးညာလို့
တောင်ကိုရီးယားနိုင်ငံမှာတော့ပထမတစ်ချိန်တုန်းကမဲစင်းထဲမှာရှိပြီးတော့မဲပြားမပါလာတဲ့သူတွေကိုလာမဲ့တင်းငွေနေတန်ရုံမှာမဲလာပေးရမယ်လို့ပြောဆိုထားတာရှိပေမဲ့ဒီလူတွေရဲ့စည်ရင်းကိုတော့အခုထိထုတ်ပြန်တာမရှိသေးဘူးလို့တောင်ကိုရီးယားရောက်မြန်မာတချို့ကပြောပါတယ်တောင်ကိုရီးယားနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာတွေအနေနဲ့စနေတင်းငွေနေတွေမှာလည်းအလုပ်လုပ်ရတဲ့သူတွေအများပြားရှိတာကြောင့်မဲစင်းကိုအချိန်ကက်ပြီးတော့မှထုတ်ပြန်မယ်ဆိုရင်မဲလာပေးသူနေသွားနိုင်တယ်လို့တောင်ကိုရီးယားနိုင်ငံမှာနေထိုင်နေတဲ့မတ်အုံမတင်းတင်းကျော်ကပြောပါတယ်
။တင်းငင်းနေနေလာမဲ့တင်းငင်းနေနေမှာတော့သူတို့ဥစ္စာမဲပြန်ပေးခွင့်ပေးမယ်ပေါ့နော်။ဒါပေမဲ့သူတို့စင်းရင်းနေကြင်ညာမယ်ပြောတာအခုတည်းစင်းရင်းကမထွက်လာဘူး။တမျိုးနယ်လုံးကြောက်တဲ့လူတွေလည်းပြန်ပေါ်လာတယ်ဆိုပြီးတော့သူတို့ကပြောတာတော့ပေါ့နော်။မဲရတခြားနိုင်ငံရောက်ပြီးတော့ပြန်ရောက်လာတယ်ပေါ့အဲ့ဒီသဘောမျိုးပြောတာ။အ
ဲ
ကြောင့်ပြန်ခေါ်ပေးရပေါ့။ဒါပေမဲ့သူတို့ကတူတင်မြအမှန်မှန်ဆိုပညာရဲ့ရက်ကမြန်ရမယ်နော်အခုကမမြန်တော့ဘသူကဘလို့ခွင့်ယူရမယ်လူတွေကနော်တချို့တွေတင်းငွေနေအချိန်ပုံဆင်းရတဲ့လူတော်တော်များဆက်ယုံကြတော်များများအလုံများတဲ့ခါကြောင့်လေအဲ့ခါကျတော့သူတို့ကစောစီမချိန်ညာရင်တော့အိမ်နေကြလာတဲ့လူကဘလို့ဖြစ်နေတော့မဲမလားအဲ့လိုမျိုးပေါ့အဲ့တော့စိတ်ပူတယ်သူတို့တွေဖိအားပေးလဲသူတို့ကဂျိုင်းမဲဆင်းရင်မမြန်မပို့လာပါညာသူတို့ကြောကြည့်တာပေါ့နော်တယုံဝန်တန်းဟိုဟုတ်တယ် Facebook ကနေပြီးတော့ကျမမျိုးသားနားမျိုးတော့မင်းနေရပဲအဲ့ဒါတော့လာမဘူးလာမယ်လာမယ်ခဏနေစည်ရင်းလုံးနေတော့မယ်အဲ့လိုပဲပြောတယ်သူက
ပထမတစ်ချိန်မဲပေးတော့ကလည်းအခုလိုပဲအချိန်ကက်ပြီးတော့မှမဲစင်းတွေကိုထုတ်ပြန်ခဲ့တာကြောင့်အချိန်ယူပြီးမဲလာပေးရတဲ့မြန်မာနိုင်ငံသားတွေအတွက်အခက်အခဲပိုဖြစ်ခဲ့ရတယ်လို့ဒီလိုလောက်တာဟာမဲပေးခြင်းတဲ့သူတွေမဲလာမပေးခြင်းအောင်လုပ်ရကြတယ်လို့လည်းမတ်အုံမတင်းကျော်ကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ကြိုတင်မဲပေးမှုတွေအတွေ့မဲစင်းထဲမှာနာမည်ပါပေမဲ့မဲပြမပါလာလို့မဲပေးခွင့်မရတဲ့သူတွေနောက်ပုံစံ15ရှောက်လောက်ကိုချွင်းချက်မရှိတင်ခဲ့ပေမဲ့လို့မဲစင်းထဲမှာမပါလာတဲ့သူတွေနောက်ဒီလိုမျိုးမပါလာတာကိုလည်းကြိုတင်အသိပေးခြင်းမရှိပဲမဲလာပေးခြင်းကြမှာသိရတာမျိုးတွေလည်းရှိခဲ့တာပါပြည်ပရောက်မြန်မာနိုင်ငံသားတွေအကြားကြိုတင်မဲပေးမှုတွေနဲ့ပတ်သက်လို့ မချေနှက်မှုတွေနဲ့တိုင်ကြားချက်တွေကြက်ကြက်ပြက်ပြက်ရှိခဲ့ပြီးတဲ့နောက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဒီမဲဆင်းထဲမှာပါပြီးမဲပြများတဲ့သူတွေအတွက်မဲလက်မှတ်တွေပြန်ပို့ပေးမယ်ဆိုပြီးတော့ပြောဆိုခဲ့တာပါ။ဒါပေမဲ့အချိန်ကန့်သတ်ကြောင့်မလို့မြန်မာနိုင်ငံကနေဝေးလာတဲ့နိုင်ငံတွေမှာရှိတဲ့နိုင်ငံသားတွေအတွက်ကတော့မဲပြန်ပေးခွင့်ရဖို့မသိကြဘူးလို့လည်းရွေးကောက်
ချင်းဒီမှာပဲရန်နာပြီးထိုင်းမြန်မာနယ်စပ်ဒေသလူကုန်ကူးမှုတိုက်ဖျက်ရေးအခြေအနေဘက်ကိုလည်းအလှည့်ပေးပြစေအောင်ရှင်ထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်ကတန်ငါးဖမ်းလေစိမ်မှာရောင်းစားခံခဲ့ရတဲ့မြန်မာအလုပ်သမား12ဦးကိုထိုင်းအစိုးရလူကုန်ကူးမှုတိုက်ဖျက်ရေးအထူးထောက်လှမ်းရေး DSI နဲ့မြန်မာတန်ရုံးအလုပ်သမားကူညီစောင့်ရှောက်ရေးကော်မတီကပူးပေါင်းကယ်ဆယ်နိုင်ခဲ့ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်။15နှစ်ခန့်လေပေါ်မှာရောင်းစားခံရသူ2ဦးအပါအဝင်လေလေးစီးပေါ်ကလူကုန်ကူးခံရသူအလုံးပေါင်း14ဦးကိုလူကုန်ကူးမှုတိုက်ဖျက်ရဲတွေရဲ့အကူအညီနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကယ်ဆယ်ခဲ့တာပါပြီးခဲ့တဲ့10ရက်ခန့်ကစပြီးလေပေါ်ကထွက်ပြေးလွတ်မြောက်လာသူ2ဦးကအဓိကတက်သေးလုပ်ပြီးအမှုဖွင့်တိုင်ကြားရာကနေလိုက်လံဖော်ထုတ်နိုင်ခဲ့ပြီးထိုင်းမလေးရှားနယ်စပ်ကတန်လေစိတ်မှာရောင်းစားခံရတဲ့မြန်မာတွေကိုကယ်ဆယ်နိုင်ခဲ့တာဖြစ်တယ်ဆိုပြီးမြန်မာတန်ရုံးအလုပ်သမားကူညီစောင့်ရှောက်ရေးကော်မတီဖွဲ့ဝင် MAT ရဲ့အမှုဆောင်ဒါလိုက်တာဦးကျော်တောင်းကဆိုပါတယ်
အော်မနေ့ကကျွန်တော်တို့အဲ့ဒီမှာခြေစုံနည်းနဲ့ရှိပြီးတော့လူကုန်မှုခံရတဲ့အလုတ်သမားလေလေးကြီးပေါ်ကအလုတ်သမားစုစုပေါင်း7ယောက်ဒေသနေခဲ့ပါတယ်အဲ့ဒီလေစိတ်မှာလူသတ်မှုလူကုန်ကူးမှုနောက်ပြီးတော့စိတ်ကြောက်ဖြစ်ရောင်းဝယ်မှုတွေနဲ့အထူးမျက်မြင်တက်တဲ့အနေနဲ့တက်တဲ့နေရာကတော့ကျွန်တော်တို့ရုံးကိုဟိုကျွန်တော်တို့โอเคเดินถ้าတော့ဟိုနည်းနည်းတော့ရှင်းပြနေပြီပေါ့မြန်မာတန်ရုံးအလုတ်သမားကူညီစောင့်ဆောင်ရေးကောမဒီအဖွဲ့ဝင်ကျွန်တော်တို့ MAD နဲ့အဲထိုင်းစွာလူမှုတက်ကြီးထူထောင်လင်းဒီအချိန်တွေပူပေါင်းပြီးတော့မှအဲကုညီဆောင်ရွက်ကြတာဖြစ်တယ်ခင်ဗျာ
ညီငယ်ចောင်းထားနိုင်ရေးအတွက်အသက်22နှစ်အရွယ်ကနေဘကိုးတိုင်းတက္ကလကျေးရွာကနေအလုတ်ကန်ရှာဖွေဖို့ထွက်လာတဲ့ကိုကျော်သူကတော့15နှစ်ကြာလေပေါ်မှာရောင်းစားခံရတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ
ဟုတ်ကဲ့ကျွန်တော်ထိုင်းနိုင်ငံမှာ15နှစ်တိတိကြုံခဲ့ပြီးလို့ဆက်တာကျွန်တော်နှစ်ဖူးကချွေချီမကြတဲ့လောကကျွန်တော်တပြားတစ်ချက်တော့မသုံးပါဘူးသူကအိုက်ကရင်မှာတဆင်ကျွန်တော်ဒီရနောင်းကန်းကိုပွက်ကျိနဲ့လာပို့တယ်ခင်ဗျာဆက်လေးနဲ့လာပို့ပြီးတော့ဆက်လေးဒီဘက်ကန်းလဲဆိုက်လဲဆိုတော့အဲဒီဆက်လေးဆိုက်တဲ့ဂိတ်မှာကားတစ်စီးရပ်ထားတယ်အဲဒီကားပေါ်ကိုကျွန်တော်တို့တခါတည်းအတင်းထိုးတင်ပြီးတော့အပေါ်ကဖတ်နေတဲ့အုပ်ပြီးတော့ကျွန်တော်တို့ကတန်လဲကိုပေါင်ကိုသွင်းတာကျွန်တော်တို့ဒီထိုင်းနိုင်ငံကတန်မျိုးကိုရောက်တော့မှကျွန်တော်တို့အခန်းတစ်ခန်းနဲ့ဖိတ်လောင်လာပြီးမှခုနှစ်ရက်တိုင်ဒီ၈ရက်တိုင်ဒီထားပြီးမှကျွန်တော်တို့လေရဲထဲတာကျွန်တော်တို့ပြောတာမလိုက်ဘူးပြောတာငိုပြီးပြောတာလည်းမရဘူးဒီထိုင်းနိုင်ငံကျွန်တော်ဖက်ကလေးစီးစီးမှကျွန်တော်ကြီးတော့ထိုင်းလူမျိုးတွေကကျွန်တော်တို့မြန်မာလူမျိုးကိုတအားနှိမ့်ဆက်ညှဉ်းပန်းနှိမ့်ဆက်ပြီးအလုပ်ခိုင်းတယ်ကျွန်တော်ကိုယ်တိုင်ကိုတွေ့ခံခဲ့ရတာပေါ့ကျွန်တော်ကဘယ်လောက်ဒီညှဉ်းပန်းနှိမ့်ဆက်ပြီးခိုင်းလဲဆိုတော့သူတို့ဒီပင်လေသမုတ်တရားတွေကပါတဲ့မလိတ်ကြောက်အမီးနဲ့အောင်ဖြတ်ပြီးတော့ကျွန်တော်ကိုရိုက်နှက်ပြီးခိုင်းရင်ကျွန်တော်ကအလုပ်မလုပ်နိုင်ဘူးနေမကောင်းလို့ဖျားနာတယ်တအောက်တောင်းနာတာတော့မှကျွန်တော်ကိုပြေးမနာဘူးသူကအဲ့ငလိတ်ကြောက်မီးနဲ့ကျွန်တော်ကိုရိုက်ပြီးခိုင်းတယ်
လက်ရှိမှာတော့လူကုန်ကူးသူပွဲစားတွေကိုဖမ်းဆီးရမိနိုင်ဖို့အတွက်အာဏာပိုင်တွေကဆက်လက်စ조사နေသေးဖြစ်ပါတယ်။အမှုဖွင့်ခဲ့တဲ့ကိုတိုင်လူကုန်ကူးခံရသူတပ်တင်နှစ်ဦးဖြစ်တဲ့ကိုရန်နိုင်နဲ့ကိုကျော်သူတို့ကတော့တရံပီနယ်ရဲရာရှိကတင့်တော်တဲ့နေရာတစ်ခုမှာစောက်ရှောက်ထားပြီးလေလေးစည်းပေါ်ကကယ်ထုတ်နိုင်ခဲ့တဲ့အလုသမား12ဦးကိုတော့ဘန်ကောက်အခြေစိုက်နိုင်ငံတကာ NGO အဖွဲ့တစ်ခုကလာရောက်ခေါ်ဆောင်သွားပြီးဆုံးခလာကယ်ဆယ်ရေးစခန်းမှာထားရှိမယ်လို့သိရပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ MAT ဟာလူမှုအခြေပြုအဖွဲ့အစည်းတစ်ခုဖြစ်ပြီးထိုင်းအစိုးရလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေနဲ့ပူးပေါင်းပြီး2011ခုနှစ်မှာလူကုန်ကူးခံရသူပေါင်း50ဦး2012ခုနှစ်မှာ292ဦး2013ခုနှစ်မှာ264ဦး2014ခုနှစ်မှာ120ဦး2015ခုနှစ်မှာအကြိမ်20ကယ်တင်မှုလုပ်ခဲ့ပြီးလူကုန်ကူးခံရသူပေါင်း181ဦးတို့ကိုကယ်ဆယ်နိုင်ခဲ့ပြီးလူကုန်ကူးသူပေါင်း10ဦးကိုလည်းဖမ်းဆီးနိုင်ခဲ့ပါတယ်ရှင်
မအေးမှစုံစမ်းတင်ပြခဲ့တာပါ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတွေတောင်းယူလိုတဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းရေးသားပေးပို့နိုင်ကြပါတယ်တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရတော့တယ်လီဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးဖက်စ်နံပါတ်က1-239-382-555ဖြစ်ပါလေရှင်
ဗီယိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း3နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့် VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ22ရက်ကြာသပတေးနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ဒီအချိန်ပိုင်းတွင်မှာတော့အရင်ဆုံးပခုံးစစ်ကတ်ဝေဒနာအကြောင်းကျမရေခန္ဓာကိုနားဆင်ကြရမှာဖြစ်ပြီးအစိုးရအဆက်ဆက်ရဲ့အပြစ်ရရေးကြိုးပမ်းမှုတွေအကြောင်းပြောပြမယ်မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ဒီစီယုံရင်းစင်းနေတဲ့ကာလတွေမှာရောမဲထဲမဲ့ဒီရပိုင်းဟွာဒီမှာရောသမလော
အာစီ SSSC ကိုစလေရုံညွှန်ကြားရေးမှုဘုံမှုဆိုင်ဦးရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုလည်းနားဆင်ကြရပါမယ်ဒီစီစဉ်တွေကအရင်ဆုံးကျမရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့ပခုံးစစ်ကတ်ယောဂအကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံမှာပခုံးစစ်ကတ်တဲ့ယောဂအသက်50ကျော်မှအဖြစ်များပြီးဖြစ်တာကြိုသိဖို့နဲ့ကုသမှုမမှဖို့အရေးကြီးတယ်လို့ကျမရေးပညာရှင်တွေကပြောပါတယ်ဖြစ်တဲ့အကြောင်းရင်းကိုသိဖို့ခက်ခဲတဲ့ဒီယောဂဟာကာကွယ်ဖို့ခက်ပင်မဲ့ကြိုတင်သိရှိဖို့ဘလို့လက္ခဏာတွေကိုစောင့်ကြည့်တင်ပါလဲကုသမှုမမှအောင်ရောဘာတွေဂရုပြုတင်ပါလဲဒီအကြောင်းအယုအထုခုအထူးခွဲစိတ်ဆရာဝန်ကြီးအယုယောဂပညာဌာနအငိမ့်စားဌာနမှူးပမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปมคะดร.จอมเนี่ยครับเนี่ยเราမြန်မာနိုင်ငံမှာဒီပခုံးစစ်ကတ်တဲ့ယောဂါဒါမို့ပခုံးစစ်ခိုင်တဲ့ယောဂါပေါ့เนาะအဲ့ဒီယောဂါဖြစ်တာဖြစ်နှုံများလားဆရာကြီ
းအဖြစ်များပါတယ်ခင်ဗျခိုင်တယ်ဆိုတာကတော့ဘယ်လိုပြောရမလဲခိုင်တယ်ဆိုတော့လောကလှုပ်လို့မရတဲ့သဘောဖြစ်သွားတယ်အဲ့နာမည်လည်းမသိတော့ဘူးဗောလေ
ဟုတ်ကဲ့ဆရာ
အပခုံးနာတယ်လှုပ်လို့ပြုလို့မရဘူးဒီယောဂါမျိုးပေါ့လေအဲအင်္ဂလိပ်လိုတော့frozen shoulder လို့ခေါ်တာအရင်တော့ခေါ်တာပေါ့ဗျာနော်ဒါပေမဲ့ frozen shoulder ဆိုတာလည်းလောကမမှန်သေးဘူးဤတဲ့အတိုင်းပဲဒီ frozen ဆိုတာတော့တော့ခက်တာပဲနော်မာလို့တန်လိုက်လို့ချင်းတော့ခဲပြီးတော့နော်အေးပြီးတော့ခဲနေတယ်ဟောပေါ့လေပခုံးကြီးပေါ့နော်ဒါလည်းမမှန်ဘူးခင်ဗျာကျွန်တော်တော့ဒီယောဂဖြစ်ရဲ့အကြောင်းရင်းနဲ့ကိုကြည့်ပြီးတော့ကျွန်တော်တို့ပြောတာပေါ့လေအဲ့တန်းမှာတော့ adhesive capsulitis ဆိုပုံမှန
်ဟုတ်ကဲ့ဆရာ
ဒီပခုံးကဟိုကတ်သွားတာပေါ့အမှန်လို့တမ်းတယ်ဆိုပခုံးကတ်သွားတယ်ဆိုတာအမှန်ကန်ဆုံးပဲ
ဟုတ်ကဲ့ဆရာအဲ့တော့လူအများဘယ်လိုသိလဲဆရာဒီယောဂါကို
လူရတော့ပခုံးကနားလာတယ်ဟိုပေါ့မြောက်လို့မရတော့ဘူးလက်လို့မရတော့ဘူးတော့ကိုဒီအဖြစ်များတဲ့โยคะปอน
ี่ဟုတ်ကဲ့ဆရာဘာကြောင့်အခုလို့ဒီပခုံးလှုပ်လို့ခက်တာပေါ့ဆရာเนาะနားတဲ့ယောဂါဖြစ်ရလဲဆရာ
ကျွန်တော်ရှင်းပြရင်တော့ဒီချက်ဒီကြတော့မရှိပေါ့ဆရာဒါမှဖြစ်ခင်မှာဖြစ်ခဲ့တဲ့ incident တွေရပြောရရင်တော့ကျွန်တော် minor trauma နဲ့ဖြစ်တယ်ဒါပေမဲ့50ရင်တော့ကြော်ကြော်ဟာကသူကဖြစ်တဲ့အကြောင်းမသိဘူးသူကသူဖြစ်လာတာပဲလိုလျောဖြစ်လာတာကျောင်းရဲကိုရလေးတို့တာပညာညာအဲ့ဘက်ကိုပြည့်အေးလို့ပါလို့အကြောင်းရင်းတော့မဟုတ်ဘူးခင
်ဟုတ်ကဲ့ဆရာ
ကျောင်းတော့လည်းဒါအရှင်းမြစ်ကိုက်တဲ့ယောဂနဲ့ရှင်းပြီးတော့ဖြစ်တယ်ကျောင်းတော့လည်း minor trauma ရတယ်ပေါ့ဗျာနော
်
အဲ့လိုပြောကြတာပေါ့ဒါပေမဲ့တကယ် actual ရှင်းရင်းကျောင်းရင်းကိုတော့ကျွန်တော်တို့မသိဘူးခင်
ဟုတ်ကဲ့ဆရာနောက်ဒီအဖြစ်များတဲ့သူတွေဆရာဖြစ်ဖို့အန္တရာယ်များတဲ့သူတွေရောရှိလား
ရတော့50ကျော်ဒီဘက်ပိုင်းဆိုရင်က တော်များများဖြစ်တတ်လို့ရှိတာရှိတယ်။အဲတော့ဒါကတကယ်တကယ်ဟိုအဲ့လိုခုနကအကြောင်းရင်းမသိဘဲနဲ့ဖြစ်လာတာမျိုးလား။နော်။အန္တရာယ်တကယ်ကတော့အခြေခံယောဂါများရှိလို့လား။ဒါကတော့ဟိုတော်တော်ပြောခဲ့တယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့ဒီ
အသက်50နဲ့ဒီငယ်တဲ့ပိုင်းနေမှာဖြစ်တာကတော့ကျိုးတာလို့နော်။ဆိုင်းမိပြီးတော့ဒါသူကနဲ့သူကိုဒါအခြေခံကတ္တရာမျိုးတကယ်တော့ဒီတမ်းကတော့ spontaneous adhesive gas like is for သူကသူဖြစ်လာတာပဲတကယ်တော့ဘယ်အမှုမှကျိုးချောင်းမဖြစ်လို့လဲဆိုတော့ပြောလို့မရ
ဟုတ်ကဲ့ဆရာအဲ့ခါကျတော့ဒီကာကွယ်မှုအတွက်ကျတော့ဘယ်လိုစဉ်းစားမလဲဆရာ
ကာကွယ်လို့တော့မရဟုတ်ကဲ့ဒီဟာစဖြစ်လာတယ်ဆိုရင်တော့ဖြစ်လာတာပဲဟိုကျိုးချောင်းလည်းမသိဘူးသူကသူဖြစ်လာတာဒါပေမဲ့ဒီကျိုးတော့များသောအားဖြင့်တော့လာတဲ့လူနာတွေကကြည့်မိကြမိတိုင်ရတယ်ဆိုတာပြောတာပေါ့ဗျာဒါပေမဲ့တကယ်ရအဲတကယ်ဖြည့်ရင်တော့မဟုတ်ဘူးဘိုင်နာတော်မလေးရှိမြင်ရဲ့ဟောဖောလိုရိုက်စတက်တန်စ်ပေါ့လေအဲတော့ကျွန်တော်ဗမာလူမျိုးကြီးချင်းကြီးကိုတိတ်သွားတာပါကြတယ်စနာလာတယ်နည်းနည်းကတ်လာတယ်ဆိုရင်ချင်းကြီးတို့လည်းပဲလောက်ကြတယ်ကိုယ့်အကူတော့တိုင်းချေးတော်လည်းကောင်းတရုတ်ချေးတော်လည်းကောင်းဒါအဝင်တရုတ်ဆရာစီကောင်းဗမာဆရာတော်လည်းကောင်းအဲ့လိုရောက်သွားကြတယ်ခင်ဗျဟု
တ်ကဲ့
ရောက်သွားပြီးဟိုမှာတော့အဲဗမာဆေးဆိုတော့ဗမာဆေးပေါ့တရုတ်ဆေးလို့တရုတ်ဆေးကတော့အပေါ်နေပြီးတော့ဆေးတွေအုံပြီးတော့ပတိရှိပြလိုက်ကြပဲဒါလည်းမမှောင်ခင်ဗျအကြောင်းရင်းကိုမသိတာဘူးဗမာဆရာလည်းရှင်းပြောလို့ကျင်တော့နှိတ်တာတို့နေတာတို့နောက်ဟိုစုံနဲ့ပေါက်တာတို့ဒါတွေအကြောင်းရင်းကိုမသိဘဲနဲ့မနေရာမှာဘာဖြစ်တယ်မသိဘဲနဲ့လောက်ကြတာပေါ့ဟု
တ်ကဲ့ဆရာအဲ့ခါကျတော့ပို့ဆိုးသွားနိုင်တဲ့အနေထားရှိတာပါဆရာနော
်။ညာတော့ဆိုးဆိုးရတော့တဲ့အနေမရှိပေမဲ့သူကလောကကြီးကိုကတ်သွားတယ်ခင်ဗျာ။လောကလှုပ်လို့မရဘူးကတ်သွားတဲ့ခြေမျိုးရောက်တယ်။ဒါကတော့ဆိုးဆိုးခြေနေပေါ့လေ
။ဟုတ်ကဲ့ဆရာ။အဲ့
တော့ဘေးကရှိတယ်။ခြေပြဲကလည်းဒီလှုပ်လို့ရလို့မရတာကတော့ဟိုအနေချင်းပေါ့အဲ့လိုအဆလာရှိတယ်။ဒါပေမဲ့ဒီရစင်းမြင်ရင်တော့ဒီလိုနဲ့သူကခိုင်းလာတယ်ခင်ဗျာ။နာတာနေပြီးတော့
ဟုတ်ကဲ့
ဒီဒီဆရာတို့ပမာဆရာတို့နဲ့တွေ့သွားရင်နေတာတို့နေတာတို့လက်ချင်ကလောက်ခိုင်းတာတို့အင်္ဂလိပ်ဆရာဒီပင်နေလက်ချင်ကလောက်ခိုင်းတဲ့ဆရာဝန်တွေရှိပါတယ်အဲဒါကိုဒီပြေစွာသွားပြီးတော့လောက်ခိုင်းတဲ့ခါကျတော့ပူဆိုးသွားတယ်ခင်ဗျာပူကတ်သွားတယ
်ဆရာအဲ့တော့ဒီယောဂဖြစ်လာခဲ့ပြီပေါ့ဆရာနော်ဒါယောဂကိုစောစောစီစီတိဖို့နဲ့ဟိုဘလို့ဆိုးမသွားအောင်ကာကွယ်ကုသတဲ့နဲ့ဆိုတော
့ဒါကတော့သူ့ရဲ့လက္ခဏာတွေနဲ့လက်နဲ့ပြောရမှာနော်အာဘလည်းနံပါတ်၁ရှင်နေပိမ့်နေခဲ့တာနာတာပဲနာကျင်တာပဲအဲဒါရှားတယ်အဲကုသမှုများလိုက်ဘူးဆိုလို့ရှိရင်တကယ်ကျေးဇူးနဲ့မလို့ဘူးယောဂရှာဖွေလည်းမလို့ဘူးကုသမှုလည်းမရှိဘူးဆိုရင်တော့ဟိုရှေ့ရဖြစ်လာမဲ့ကြောင်းတရားကြီးလက်တိုက်ဖြစ်လာတာပေါ့လေအဲဗမာတော့30ရှိတယ်ခဲ့တာဒီချက်ကတော့ဗမာရှင်ကတော့သူကနာလာတာနာလာပြီးလှုပ်လို့ကျေးဇူးပြုလှူရှာမှုရောကြလာတာပေါ့နမနစ်ရှင်ကတော့ပိန်းပြောက်သွားပြီခင်ဗျာနာလာကျင်တာပျောက်သွားပြီအဲ့မှာသူကပိုးပြီးစစ်ဖြစ်လာတယ်နော်လက်ကိုပေါ်မြောက်လို့မရဘူးရှေ့ကိုလွှဲလို့မရဘူးနောက်ကိုလွှဲလို့မရဘူးလက်ကိုလှည့်လို့မရဘူးဒါနှမောင်းရဲမှာဖြစ်နေတဲ့ပြဿနာတွေပခုံးမှာဖြစ်နေတဲ့ပြဿနာတွေပေါ့အဲ့တော့နောက်ဆုံးရှင်ကတော့သူကပြန်ပြီးရကဘာဖြစ်တာပေါ့လေသူကသူလဲ spontaneous ရကဘာရတာပဲသူကသူလိုတော့ပြန်ပြီးကောင်းသွားတာလည်းရှိဒါပေမဲ့ဒါအချိန်ယူရခရတခါရရတစ်နှစ်တစ်နှစ်ခွဲလောက်ကြာပါလေအဲကုသမှုနဲ့ယောဂအကြောင်းနဲ့နားလည်းတည်တတ်ကျွမ်းတဲ့ဆရာဝန်နဲ့တွေ့လို့ရှိရင်တော့ကုသမှုရကြီးနဲ့မှန်မယ်ပေါ့လေနော်အဲ့ဒါဆိုလို့ရှိရင်တော့မများရကဘာဖြစ်ပါလေ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တက်ဆက်ပြနေတဲ့ကြမ္မာရေးခန္ဓာကိုတောက်ကြနဲ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါအောင်မယ်အစိုးရအဆက်ဆက်ရဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးကြိုးပမ်းချက်တွေကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြပေးထားပါတယ်ရှင်
တနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစဲဖို့ရွေကျက်စေစားဆွေးနွေးပွဲဟာတစိတ်ဒေသတာမှာလာအပြည့်အကရက်ဆင်းနိုင်တာတွေ့ရပါတယ်။လက်နက်ကင်အဖွဲ့20ကျော်မှာ10ဖွဲ့သာသဘောတူချက်ရယူနိုင်တာမို့တိုက်ပီတစိတ်ဒေသမှာသာခိတ္တကနငင်းချမ်းသွားနိုင်ပါတယ်။ဒါပေမဲ့ အခါအလားကြောင့်တနိုင်ငံလုံးအပြစ်ခတ်ရစဲနိုင်တဲ့ပုံစံမျိုးဖြစ်နေပါတယ်။ကရင်အဖွဲ့၃ဖွဲ့ချင်းအမျိုးသားတပ်ဦးပို့လူမျိုးရေးအဖွဲ့ရခိုင်လူမျိုးရေးပါတီ RCSS ရှမ်းပြည်ပြည်နယ်ထူထောင်ရေးပါတီနဲ့ ABSDF ကျောင်းသားဒီမိုကရက်တစ်တပ်ဦးကလက်မှတ်ရေးထိုးကြပါတယ်။စစ်အစိုးရနဲ့အပြစ်ခတ်ရစဲဖို့သဘောတူခဲ့တဲ့ KIO ကချင်အဖွဲ့၊ကိုကအဖွဲ့၊ဝအဖွဲ့ SSPP ရှမ်းပြည်မြောက်ပိုင်းအဖွဲ့ပလောင်တပ်ဖွဲ့မွန်တပ်ဖွဲ့ KNPP KNL တပ်ဖွဲ့နဲ့ရခိုင်တပ်ဖွဲ့စတာတွေကတော့ဦးသိန်းစိန်အစိုးရနဲ့အပြည့်ရစာချုပ်ကိုလက်မှတ်မထိုးကြပါဘူးလက်မှတ်ထိုးတဲ့တပ်ဖွဲ့တွေဟာစစ်အစိုးရခင်မှာအပြည့်အခက်ရစရေးမလုပ်နိုင်ခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်လက်မှတ်မထိုးတဲ့ KIA ကချင်တပ်ဖွဲ့ပလောင်တပ်ဖွဲ့ကိုကန်တပ်ဖွဲ့ရန်ပြည်မြောက်ပိုင်းတပ်ဖွဲ့နဲ့ရခိုင်စစ်တပ်ဟာအစိုးရတပ်နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်
ဘူဂျိုမူကြီးတန်းရွှေလက်ထက်ကခိတခဏအပြစ်ခတ်ရစဲခဲ့တဲ့လက်နက်ကင်တပ်ဖွဲ့တွေဟာဦးသိန်းစိန်လက်ထက်မှာအစိုးရတပ်နဲ့တိုက်ပွဲပြန်ဖြစ်ပြီးစစ်အစိုးရနဲ့တိုက်ပွဲဖြစ်ခဲ့သူတွေကတော့ဦးသိန်းစိန်အစိုးရနဲ့အပြစ်ခတ်ရစဲနိုင်တဲ့သဘောဖြစ်ပါတယ်။အခုလိုတပ်ဖွဲ့ရှစ်ဖွဲ့ကလက်မှတ်ထိုးလိုက်တာဟာတိုင်းရင်းသားအုပ်ချုပ်တပ်ဖွဲ့ဖြစ်လာတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုဖျက်ပြားစေတယ်လို့ယူဆကြပါတယ်။အရင်ကလည်းကရင်၊ကချင်၊မွန်၊ကရင်နီ၊ပအိုး၊ပလောင်လာဟုနဲ့ရခိုင်ပါဝင်တဲ့အဖွဲ့ရှစ်ဖွဲ့ဟာမာဒတခေါ်အမျိုးသားဒီမိုကရေစီတပ်ပေါင်းစုကိုဖွဲ့စည်းပြီးထိုင်းအာဏာပိုင်တွေရဲ့အကူအညီကိုရခဲ့မှုပါတယ်။ဒီတော့တွင်ကရင်အဖွဲ့ဟာ KNU, DKBA နဲ့ကရင်ငြိမ်းချမ်းရေးကောင်စီဆိုပြီးအဖွဲ့သုံးဖွဲ့ကွဲသွားပါတယ
်။ဦးသိန်းစိန်အစိုးရရဲ့ပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ်ဟာအရင်ကရှိခဲ့မှုတဲ့အပြစ်ခတ်ရစရေးသဘောတူချက်တွေနဲ့ကွာခြားပါတယ်။စီအစိုးရလက်ထက်ကအပြစ်အခရစဲရေးကိုထောက်လှမ်းရေးကစီစဉ်တဲ့အတွက်နားလည်မှုနဲ့လုပ်ကြတာများပါတယ်။လက်ရှိသဘောတူချက်ဟာအခန်း9ခန်းစာပိုက်33ပိုက်ပါဝင်ပြီး12မျက်နှာရှိတဲ့စာချုပ်ဖြစ်ပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့သဘောတူကြပါတယ်။လက်မှတ်မထိုးသေးတဲ့အဖွဲ့တွေနောက်အခါမှာပါဝင်လာနိုင်အောင်လုပ်ထားတာလို့ဆိုပါတယ်။အပြစ်အခရစဲရေးကိုလက်တွေ့အကောင့်ထဲပေါ်ရမှာလိုက်နာရမယ့်စစ်မှုကိစ္စတွေကိုဖော်ပြပါတယ်။သဘောတူတဲ့အတိုင်းတည်ရစွာလိုက်နာဖို့ပူးတွဲစောင့်ကြည့်ရေးကော်မတီကိုဖွဲ့စည်းရမယ်လို့လည်းဖော်ပြထားပါတယ
်။အပြည့်အစာချုပ်လက်မှတ်ထိုးပြီးတာနဲ့14ရက်အတွင်းအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံပြီးလက်တွေ့အကောင့်ထဲပို့နိုင်အောင်စီစဉ်ရမယ်လို့အခမ်းအနားမှာဖော်ပြပါတယ်။အပြည့်အခရက်ဆဲထားတဲ့နေရာတွေမှာစစ်အင်အားထပ်မဖြည့်ဖို့စစ်စခန်းမတည်ဆောက်ဖို့လုံခြုံရေးအန္တရာယ်ဖြစ်စေတယ်လို့ယူဆတဲ့ကိစ္စတွေမှာနှစ်ဖက်ဆွေးနွေးညှိနှိုင်းဖို့သဘောတူထားပါတယ်။စစ်အစိုးရခက်ကတော့ပြစ်ခတ်မှုရက်စဲထားချိန်မှာအစိုးရစစ်အင်အားနှစ်ဆတိုးပွားလာတယ်လို့ကချင်နဲ့ဝါတပ်ဖွဲ့တွေလည်းစစ်အင်အားတိုးပွားလာပါတယ်စစ်အစိုးရကျင်းပတဲ့အမျိုးသားညီလာခံကိုလည်းအပြစ်ရငြင်းချမ်းရေးအဖွဲ့တွေတက်ပါတယ်ဒါပေမဲ့ပြောရေးဆိုခွင့်မရှိပါဘူးဒါကြောင့်ယာကြီးသဘောနဲ့သာဒစိတ်တတိတမှာနှစ်အတော်ကြာပြစ်ခတ်မှုရက်စဲနိုင်ခဲ့ပါတယ
်စစ်အစိုးရခက်ကလုတ်ခဲ့တဲ့အပြစ်ကရက်စဲမှုတွေထဲမှာ KIO ကချင်လွတ်မြောက်ရေးအဖွဲ့နဲ့ရယူတဲ့သဘောတူချက်တစ်ခုကိုသာရေးသားထားကြောင်းသိရပါတယ်။အခြားတပ်ဖွဲ့တွေကတော့နှုတ်ကတိပေးပြီးအပြစ်အခရက်စဲတာဖြစ်ပါတယ်။ပြစ်ခတ်မှုရက်စဲချိန်မှာအစိုးရတပ်နဲ့တိုင်းရင်းသားတပ်တွေစီးပွားရေးကိုအာရုံစိုက်ကြတာများပါတယ်။နိုင်ငံရေးတိုးတက်မှုစိတ်သုံးတာကိုတိုင်းရင်းသားဘက်ကမကျေနပ်တဲ့အတွက်အပြန်အလှန်ယုံကြည်မှုမရရှိခဲ့ပါဘူး။နိုင်ငံရေးအရာဖြည့်ရှင်းနိုင်မှုနဲ့ယုံကြည်မှုတည်ဆောက်မှုဟာတွန်တွဲနေပါတယ်။အပြစ်ကရစဲချိန်မှာစင်ရင်အားကြီးထွားလာတဲ့အဖွဲရှိတယ်လို့ကြာဆင်းသွားတဲ့အဖွဲလည်းရှိပါတယ်။လွန်ခဲ့တဲ့အပတ်ကလက်မှတ်ရေးထိုးလိုက်တဲ့အပြစ်ကရစဲရေးကနေနိုင်ငံရေးဆွေးနွေးပွဲအထိဖြစ်လာအောင်ဘယ်လောက်ကြာဦးမယ်မသိနိုင်ပါဘူး။အပြစ်ရစာချုပ်အခန်း9မှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးဆွေးနွေးနိုင်အောင်ဆွေးနွေးမှုပူးတွဲကော်မတီကိုဖွဲ့စည်းပြီးမူပေါင်းချဖို့ညွှန်ကြားထားပါတယ်။နိုင်ငံရေးဆွေးနွေးမှုဟန်ပြင်းတဲ့အဆင့်သာဖြစ်တာမို့အစည်းအဝေးအမြောက်အမြားဆက်လက်ကျင်းပရပါလိမ့်မယ်။ရွေးကောက်ပွဲကာလမှာဦးသိန်းစိန်အစိုးရပြတ်ရုပ်ကောင်းသွားပြီမယ်။ရီမန်းချက်ကိုရောက်ဖို့ကတော့အချိန်ကြာညောင်းအောင်မှာဖြစ်ပါတယ်ခင်ဗျာ
။ဘူအောင်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုခုလိုကြာသာပရိနိညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လဲထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာခဏကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပ က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အစိုးရတက်မတော်ထိုးစစ်ကြောင့်ရှမ်းပြည်နယ်တောင်ပိုင်းကျေးပြည်နယ်မိုင်းရှုဒေသခံ3000ကျော်ဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်ကချင်ပြည်နယ်မြစ်ကျနားမြို့မနောအားကစားကွင်းမှာပြည်ခိုင်ပြိုးပါတီကနေမဲဆွယ်စည်းရုံးနေတယ်ဆိုတာနဲ့မိုးကြီးမြေပြိုမှုကြောင့်ကယားပြည်နယ်ဖားကောင်းမြို့နယ်မော်ချီဒေသတပ်ထုတွင်ပြိုကျမှုမှာလူဦးရေအများပြားထိခိုက်ဒေဆုံးပြီးဒုက္ခရောက်နေတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်ဒီမှာကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်တောင်ပိုင်းကျေးတီမြို့နယ်နဲ့မိုင်းရှုမြို့နယ်အတွင်းမှာအစိုးရတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုထိုးစစ်ဆင်တိုက်ခိုက်လို့စစ်ဘေးစစ်တမ်းတင်ဒေသခံ 3000 ကျော်ကနေရက်ကနေစွန့်ခွာထွက်ပြေးနေပါတယ်။လက်ရှိအချိန်မှာတော့မိုင်းရှုမြို့နယ်ဟိုက်ပါဖုန်ကြီးကျောင်းမှာ 1300 ကျော်ဝမ်ဆောင်ဖုန်ကြီးကျောင်းမှာ 1000 ကျော်မိုင်းနောင်မြို့နယ်မှာ 200 ခန့်တန်ရန်မြို့နယ်မှာ 300 ကျော်နဲ့ဝမ်ဟိုင်းဌာနချုပ်မှာ800ကျော်ထွက်ပြေးခိုလုံနေရပြီးသူတို့တွေရဲ့စားဝတ်နေရေးကျန်းမာရေးပြုစုမှုတွေအထူးလိုအပ်နေတယ်လို့ကုညီရေးမှာပါဝင်တဲ့လူငယ်ဆိုင်းဆောင်ကပြောပါတယ်။အစိုးရပိုင်သတင်းဌာနတွေကတော့အောက်တိုဘာလ6ရက်နေ့ကနေ18ရက်အထိရှမ်းပြည်တပ်မတော်နဲ့အစိုးရတပ်မတော်တို့တိုက်ပွဲပေါင်း38ကြိမ်ဖြစ်ပွားတယ်လို့ထုတ်ပြန်ထားပါတယ်။
လက်ရှိကချင်ပြည်နယ်ဝင်ကြီးချုပ်ဦးလက်ကျန်ငမ်ဆိုင်နဲ့လက်ရှိပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်းစောတို့ဦးဆောင်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပါတီကိုယ်စားလှယ်လောင်း20ကျော်ဟာကချင်ပြည်နယ်မြစ်ကြီးနားမြို့စီတာပူရက်ွက်မှာရှိတဲ့မနောအားကစားကွင်းမှာမဲဆွယ်စည်းရုံးမှုဟောပြောပွဲတရက်ကျင်းပခဲ့ကြပါတယ်။အောက်တိုဘာ20ရက်နေ့ကစည်းရုံးရေးခီးစဉ်မှာပြည်ခိုင်ဖြိုးပါတီဟာထာဝရငြိမ်းချမ်းရေးအတွက်လှုပ်ဆောင်နေတဲ့ပါတီဖြစ်ပြီးဖက်ဒရယ်ပြည်ထောင်စုကြီးကိုတည်ထောင်ဖို့လေးလေးနက်နက်ဆုံးဖြတ်ထားတယ်လို့ဦးတိန်စော်ကပြောပါတယ်။တပြင်ပြည်ခိုင်ဖြိုးပါတီကိုဆက်လက်ထောက်ခံရင်ငြိမ်းချမ်းရေးကိုအမြန်ဆုံးလှုပ်ဆောင်သွားမှာဖြစ်ပြီးစစ်ပြေးဒုက္ခတွေတွေကိုနေရရင်ကိုပြန်ပို့ဖို့လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဦးလက်ကျန်ငမ်ဆိုင်ကမဲဆွယ်စည်းရုံးရေးဟောပြောပွဲမှာပြောဆိုသွားပါတယ်။
ရခိုင်အမျိုးသားပါတီ ANP ကိုထောက်ခံတဲ့လူထုချစ်တက်ပွဲတစ်ခုကိုရခိုင်ပြည်နယ်တောင်ကုန်းမြို့မှာပြုလုပ်ခဲ့ကြပါတယ်။အောက်တိုဘာလ19ရက်နေ့ကပြုလုပ်ခဲ့တဲ့အဲ့ဒီချစ်တက်ပွဲကိုရခိုင်အမျိုးသားတွေအနေနဲ့ကိုယ်အမျိုးသားအကျိုးစီးပွားကိုစောင့်ရှောက်နိုင်ဖို့အားလုံးစည်းရုံးဝိုင်းဝန်းပါဝင်ဆောင်ရွက်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြုလုပ်တာဖြစ်တယ်လို့ရခိုင်အမျိုးသားပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်လောင်ဦးတင်ညိုကပြောပါတယ်။ရခိုင်အမျိုးသားပါတီကိုထောက်ခံချီတက်လှည့်လည်မှုမှာကြေးရွာအုပ်စုပေါင်း54စုကကြေးရွာသားတွေစုစုပေါင်း1000နီးပါးခန့်ကားတွေဆိုင်ကယ်တွေနဲ့မြို့တပတ်လှည့်လည်ချီတက်ခဲ့ကြတယ်လို့တောင်ကုန်းမြို့ခံတွေကပြောပါတယ
် KNU ခေါကီမြို့တာစီယုံနဲ့မြန်မာဆွေရတို့ကြား NC အပစ်ခတ်လက်မှတ်ရေးထိုးပြီးတဲ့နောက်ငှက်ဖျားယောဂပပျောက်နိုင်ဖို့အတွက်နယ်မြေအနှံ့ပြားလှုပ်ရှားမှုကုတခွင့်ရလာတော့မှာဖြစ်တယ်လို့ KNU လက်အောက်ခံဌာနတစ်ခုဖြစ်တဲ့KDHW ကောသူးလေကျမရေးဌာနနဲ့လူမှုကယ်ဆယ်ရေးဌာနမှအကြီးတန်းအကြံပေးဒေါက်တာမာတာကပြောပါတယ်လာမယ့်2030ခုနှစ်မှာမြန်မာနိုင်ငံတဝန်းလုံးငယ်ဖျားယောဂပပျောက်နိုင်ဖို့အတွက်ကောသူးလေကျမရေးဌာနအနေနဲ့ပါဝင်သွားနိုင်ဖို့ဒီချိန်မှာကြိုးစားနေတာဖြစ်တယ်လို့ဒေါက်တာမာတာကပြောပါတယ်လက်ရှိကင်ပင်နယ်မှာငယ်ဖျားယောဂတိုက်ဖျက်ဖို့ INGO ဖွဲ့ဆယ်ဖွဲ့ရှိပြီးအဲ့ဒီအဖွဲ့နဲ့အစိုးရငယ်ဖျားတိုက်ဖျက်ရေးဌာနတို့ချိတ်ဆက်မှုရှိတယ်လို့ကောသူးလေကျမရေးဌာနနဲ့လည်းငှက်ဖျားတိုက်ဖြတ်တဲ့အပိုင်းမှာစတင်ပူးပေါင်းမှုတွေရှိနေပြီလို့ကရင်ပြည်နယ်ငှက်ဖျားယောဂတိုက်ဖြတ်ရေးအဖွဲ့တာဝန်ခံဒေါက်တာတီဟာမြင့်စိုးကပြောပါတယ်
။ဒါမဲ့ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံရရင်လွတ်တော်ရဲကနေမွန်လူထုတွေမလိုလားတဲ့အန်ဒင်းကြောင့်မီသွေးစက်ယုံစီမံကိန်းကိစ္စကိုပထမဦးစားပေးလုပ်ငန်းအဖြစ်လှုပ်ဆောင်သွားမယ်လို့မွန်အမျိုးသားပါတီကပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းဒေါက်တာမင်းစိုးလင်းကပြောပါတယ်။သူအနေနဲ့တတ်နိုင်တဲ့ပုံစံနဲ့ဒေသခံလူထုတွေရဲ့အားနဲ့ပူးပေါင်းပြီးတော့မွန်ပြည်နယ်အန်ဒင်းကြောင့်မီသွေးစက်ယုံစီမံကိန်းကိုကန့်ကွက်သွားမယ်လို့လည်းပြောပါတယ်။ဒေါက်တာမင်းစိုးလင်းဟာ1990ရွေးကောက်ပွဲတုန်းကအနိုင်ရရှိထားခဲ့မှုတဲ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်ပြီးနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့ရင်းမြုံနယ်ပြည်နယ်မဲဆန္ဒနယ်အမှတ်1မှာမွန်အမျိုးသားပါတီကိုယ်စားလှယ်လောင်းအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။
ချင်းပြည်နယ်ဒီတိမ်မြို့မှာဖွင့်ထားတဲ့ချင်းမြို့သားတပ်ဦးစီအန်အက်ရဲ့ဆက်ဆံရေးယုံကိုအောက်တိုဘာလ၁၉ရက်နေ့ည၇:၀၀လောက်မှာပုံဖောက်ခွဲခံရပြီးပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီပောက်ကွဲမှုမှာတဆုံတရာထိခိုက်မှုမရှိဘူး၊လူတအူးတယောက်မှထိခိုက်သေးဆုံးမှုလည်းမရှိဘူးလို့ဒီတိမ်မြို့စီအန်အက်ဆက်ဆံရေးယုံမှတာဝန်ရှိသူကိုမန်နိုးကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကယားပြည်နယ်ဖားစောင်းမြို့နယ်မော်ကြီးဒေသမှာရှိတဲ့တတ္ထုဒူးဖော်တဲ့နေရာတွေမှာအော်တိုဘာလဒုတိယအပတ်မှာမော်ကြီးမြေပြုံမှုဖြစ်ခဲ့တဲ့အတွက်လူဦးရေအများပြားထိခိုက်သေးဆုံးပြီးလူဦးရေ600ကျော်ဟာဒုက္ခသည်တွေအဖြစ်နဲ့စာတင်ကြောင်းနဲ့ဘုံကြီးကျောင်းတွေမှာခိုးလုံနေရဆဲဖြစ်ပါတယ်။ဒီကျောင်းကိုတော့အမိကနေစုစည်းထားပြီးတော့နိုင်ကုန
ရေးသွက်တိတိကျကျမသိရှိရဘူးလို့ကရင်နီပြည်လူငယ်များတမကရဲ့ဘူဟုကော်မတီဝင်ဦးကျော်ထင်အောင်ကအခုလိုပြောပါတယ
်စစ်ကြောင်လုတာတွေကဘလောက်တည်ဆုံးပြီးတော့မှဘလောက်ပြောက်ဆုံးနေတယ်ဆိုတာကိုဒါရက်ဖက်ဖွဲ့စည်းတွေအနေနဲ့သိရှိမှုလုံးဝမရှိပါဘူးခင်ဗျအားလုံးကတော့အလောင်းတူပေါ်ရရှိမှုကတော့28ဦးနဲ့တင်ကိုရက်တက်နေပြီ
အခုလိုမြေပြိုကျမှုကြောင့်အိုးအိမ်ပျက်စီးဆုံးရှုံးမှုတွေဟာတိမ့်ထောင်ချီရှိနေတယ်လို့ဦးကျော်ထင်အောင်ကပြောပါတယ်မော်ချီဒေတာကဒေတာခံတယောက်ကတော့မြေပြူရတဲ့အကြောင်းရင်းဟာမိုးရွာသွန်းမှုများပြားတဲ့အတွက်ကြောင့်လို့လည်းပြောပါတယ်
မိုးရွာကတနားရက်လေးစားလာဆိုတော့၃နိုင်ရှိတယ်နော်အဲ့ဒါလည်းတော့မြေပြူတော့ဗောအဲ့ဒါလည်းဒီတော့အခုချိန်ချိတော့မိုးကတော်တော်ဖောက်ကျခါကျတော့အခုဒီကျတဲ့ခေါင်းရာနတ်ကောင်တွေရနေတယ်နော်အဲ့ဒါတစ်ခါတော့အနေနဲ့နတ်ကောင်များနေကျလာတော့ကျတော့မိုးကြည့်လို့ရတယ်အဲ့ဖက်ကဒီကြီးကတော့ချောင်းနေတယ်ဆိုတော့
မော်ကြီးခဲတတုသူ့ဖို့ရေးမှာစိတ်ရန်ရတဲ့အုံပြုပြီးအလွန်ကျွံသူ့ဖို့မှုနေစနစ်တကျသူ့ဖို့မှုမရှိသလိုတဘာဝပတ်ဝန်းကျင်နေသားတွေမြေနေသားတွေပြောင်းလဲပြီးအခုလိုဆိုးရွားစွာထိခိုက်နစ်နာနေရတယ်လို့လည်းရည်နေပြီးလူငယ်များတမကရဲ့ဘူဟုကော်မတီဝင်ဦးကျော်ထင်အောင်ကအခုလိုဆက်ပြောပါတယ
်စိတ်ရန်ရကြီးတွေနဲ့သူ့ဖို့မှုတွေလုံးကွက်တွေကိုခွဲဝေပေးရကနေပြီးတော့မှမိုင်းခွဲသူ့ဖို့မှုတွေလွန်တဲ့သူ့ဖို့မှုတွေကိုအဲ့ဒီတောင်ရဲ့ဘေးပတ်လည်မှာလုတ်ကန်ဆောင်ရွက်မှုတွေရှိလာပါတယ်အဲ့ဒီအတွက်ကြောင့်မို့လို့ဒီအခုလိုမိုးရွာပြီးတော့အပေါ်မြေပြူတဲ့အချိန်မှာအောက်မှာရှိနေတဲ့ဒီလုပ်ငန်းလမ်းကြောင်းတွင်းတွေကလည်းခဲတွေထုတ်ပေါ်သွားပြီးရင်ဒီလိုင်ကောင်းပေါက်တိုင်းပဲရှိနေတာဖြစ်တဲ့အတွက်ဆက်စစ်မြေကျုံမှုဖြစ်နေတယ်ဆိုပြီးတော့မှကိုဒါဒေသခံတွေရဲ့တုံ့တက်ပြောဆိုမှုတွေကိုကျွန်တော်တို့ရရှိပါတယ်ခင်ဗျ
ကရပြည်နယ်ဖားဆောင်မြို့နယ်မော်ချီဒေတာကခဲတတုတွင်သူ့ဖော်တဲ့လုပ်ငန်းတွေမှာဒေတာခံမဟုတ်တဲ့ရွှေပြောင်လုံသမားတပေါင်းကျော်ရှိပြီးအခုခါမှာအလုံသမားထောင်ချီနေရပြန်သွားကြပြီမဲ့လေဒေတာခံ600ကျော်ကတော့ရာကြီးဒုက္ခတဲ့စခန်းဖြစ်တဲ့လူခါလူအပေါ်ရွာဖုံးတော်ကြီးကျောင်းအလကကျောင်းနဲ့အောက်ရွာအာသာကကျောင်းတွေမှာခိုလုံနေရဆဲလဲဖြစ်ပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်တောင်ကြီးမြို့မှာရှမ်းတန်တော်စင်သတင်းဌာနကနေဦးစီးပြီးပထမဆုံးအကြိမ်အနေနဲ့2015ရွေးကောက်ပွဲနဲ့လုံခြုံရေးဆိုင်ရာစကားစစ်ထိုးပွဲ debate အစီအစဉ်ကိုကျင်းပပြုလုပ်ခဲ့ပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်အတွင်းလုံခြုံမှုစကားစစ်ထိုးပွဲအခြေအနေကိုတော့ဆိုင်းမွန်းကနေခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်တဘောတူလက်မှတ်ရေးထိုးလိုက်ပြီးမှရှမ်းပြည်အတွင်းလုံခြုံရေးအတွက်စိုးရိမ်နေစေလို့ဂျာကောင်းပါတီလူတော်ကိုစရေလောင်နှောင်းမြဦးကပြောပါတယ်။
ကျမတို့ဒုတော်ကိုယ်စားလှယ်လောင်းအနေနဲ့ရောပါတီအနေနဲ့ရောနေမြတဲ့နေညီကိုသွားမိခဲ့ဆိုလို့ရှိရင်ကျမတို့ကရှိသမျှအဖွဲ့ပေါင်းစုံလက်နက်ကင်အားလုံးနဲ့ကိုရီးယားထိတွေ့ရမှာပဲထိတွေ့တဲ့နေရာမှာကဲ RCS နဲ့တော့တို့ကင်းလွတ်ခွင့်ပေးမယ်စက်ခွန်တင်နဲ့ဟုတ်ပြီနော်အဲဆို SSPB အနေနဲ့ကောကျမတို့ထိတွေ့ရင်အဲ့ဒီကင်းလွတ်ခွင့်
ရမလားမရလားအဲဆိုဒါလေးကမေးဖို့ထုတ်เสียဖြစ်လာပြီ
လက်ရှိစစ်ဘေးတန်တဲ့မန်းရှူးဒေတာခန်နန်းနွန်မိုကအစိုးရတပ်မတော်ကနေဆင်နွှဲနေတဲ့တိုက်ပွဲတွေကြောင့်2015ရွေးကောက်ပွဲကမမျှမတအခြေအနေဖြစ်သွားမှာကိုစိုးရိမ်တယ်လို့ဆိုပါတယ
်ဒီတုံးရက်အတွင်းပဲစစ်ပြည်ဒုက္ခတွေပြည်တွင်ငါကြီးပိုက်ပိုက်ရောက်လာတယ်မန်းရှူးမျိုးတွေမှာငါကြီးရောက်လာတယ်အဲ့ဒီအခြေအနေကိုကြည့်ပြီးကျွန်တော်တို့ဒီ2015ရွေးကောက်ပွဲကမြို့ကြီးတွေမှာတော့ကျွန်တော်ပြောလို့ဘောနော်နယ်တွေမှာတရားမျှတတဲ့ရွေးကောက်ပွဲများဖြစ်လာနိုင်ပါတော့မလား
ရှမ်းပြည်နယ်တောင်ကြီးခရိုင်တူရဲမှုကြီးဆိုင်ဆောင်ဝန်ကတော့ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းအရှေ့ပိုင်းတွေလုံခြုံမှုအပြည့်အဝပေးနိုင်ဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ
်ကျွန်တော်မြန်မာနိုင်ငံရဲ့တပ်ဖွဲ့ကရှမ်းပြည်နယ်တောင်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းရှမ်းပြည်နယ်အရှေ့ပိုင်းတမတ်တွေကျင်းရှိတယ်နော်အဲဒီစီမံကိန်းတွေကိုဆက်ရအောင်ဒီကော့ပွဲတိုင်ရဲ့လက်ရက်ဘုံပါနော် တ
ောင်ကြီးခရိုင် RC SSSC ကိုစလဲညွန်ကြားရင်မူပုံမူဆိုင်ဦးကတော့ရွေးကောက်ပွဲလုံခြုံမှုရှိဖို့အစိုးရတပ်မတော်ကနေထိုးစစ်အပေါ်အခရာကြတယ်လို့ပြောပါတယ
်ဒီစီယုံရင်းစင်းနေတဲ့ကာလတွေမှာရောမင်းထဲမဲ့ဒီရပိုင်းဟွာတွေမှာရောတပ်မတော်ကစီးလို့ရှာမှုတွေမလုပ်ဖို့ပေါ့အဓိကကြပါတယ်လို့ပြောတယ်
2025ရွေးကောက်ပွဲထူးဆင်းဆင်းနေနဲ့တိုင်းရင်းသားဒေသတွေမှာတိပိတ်ယဉ်ကျေးမှုထွန်းကားဖို့အတွက် USAID ထောက်ပံ့မှုနဲ့ PNI နိုင်ငံတကာမြန်မာတည်ထင်အဖွဲ့ဝင်တွေဖြစ်ကြတဲ့ဒေသခံတည်ထင်ဌာနတို့ပူးပေါင်းလုပ်တဲ့အစီအစဉ်လည်းဖြစ်ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။အစိုးရတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ရှမ်းပြည်နယ်တောင်ပိုင်းကျေးသီးနယ်မန်းရှုဒေသခံ3000ကျော်ဟာနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေရပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ထိုင်းနယ်ဇက်ဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးနားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်အဆုံးမတက်ခင်မှာစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးမယ့်အကြောင်းအရာကိုလည်းပြောပြဖိတ်ခေါ်ပါရစေရှင
်။ရောရှင်ခင်လာမယ့်နိုဝင်ဘာရွေးကောက်ပွဲလွတ်လပ်ပြီးတော့တရားနှတ်တဖို့ဆိုလို့ရှိရင်တမာတမတ်ရှိရှိနဲ့ဂျားနေရက်တီရမယ့်အဖွဲ့အစည်းတွေကလည်းတမာတမတ်ရှိဖို့ဟာအရေးကြီးပါတယ်ရွေးကောက်ပွဲကိုကမကထလုပ်ပြီးမဲ့ရွေးကောက်ပွဲကော်မရှင်လို့အဖွဲ့အစည်းနောက်နိုင်ငံကာကွယ်ရေးအတွက်လက်နက်ကင်အဖွဲ့ဖြစ်တဲ့တပ်မတော်လို့အဖွဲ့အစည်းတွေအနေနဲ့လာမယ့်ဒီရွေးကောက်ပွဲမှာတမာတမတ်ကြကြနဲ့ရက်တီနိုင်မယ်လို့ယူဆပါသလားဒီအဖွဲ့အစည်းနှစ်ခုရဲ့ရွေးကောက်ပွဲပေါ်လက်ရှိရက်တီချက်နဲ့သူတို့ပေါ်မှာအကဲဖြတ်ချက်တွေကိုလာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလူရဲ့တော်ရှင်တွေ VA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပို့ထားနိုင်ပါတယ်။ဒဲအလီလိုက်အစီအစဉ်ဒီလွှင့်ထုတ်တဲ့ချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုအတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီ VA ကိုကြိုတင်ပို့ထားလို့လည်းရပါတယ်။ VA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြညမဲ့တော်ရှင်တွေကိုကြိုဆိုပါရစေ။
အမေရိကန်တန်ရဲ့ဒိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းတိုမီတာ32နဲ့50တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်အထိအစီအစဉ်တွေကပထမနိုင်ဝက်အစီအစဉ်ကိုလိုင်းဒိုမီတာ32 40 49ကနေဖတ်ယူနားဆင်နိုင်ပြီးဒုတိယနိုင်ဝက်မှာတော့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖတ်ယူနားဆင်နိုင်ကြပါတယ်ရှင်။အခုကြာနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြေညာပေးပါအောင်မယ်ရှင်။
အန်ရီမြန်လာတဲ့ကဘာကြီးကိုဦးဆောင်ရမှာအမေရိကန်ပြည်ထောင်စုအနေနဲ့တန်တမာရေးကြိုးပမ်းမှုတွေကိုအန်ရီကြားကနေပဲဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့2012ခုနှစ်တုန်းကလီဗျားနိုင်ငံဘန်ဂါစီမြို့ကအမေရိကန်ကောင်စီဝင်ရောက်တက်ကက်ခံရမှုကိုစုံစမ်းစစ်ဆေးမဲ့ Republican ဦးဆောင်တဲ့အောက်လွှတ်တော်ကော်မတီရှေ့မှောက်ဒီကနေ့ထွက်ဆိုရမှာဝန်ကြီးဟောင်းကပြောဆိုသွားခဲ့တာပါ။ယူရနိုင်ငံမြောက်ပိုင်းမှာအဲဆစ်သွေးကြွတွေဖမ်းဆီးထားတဲ့ကတ်လူမျိုးတွေကိုကက်တင်နဲ့စစ်စေးရေးမှာပါဝင်ခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်တွေကတအူးသိဆုံးသွားတယ်လို့အမေရိကန်ကာဝေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကပြောပါတယ်။ကီယာကုဒေတာနောက်ဖက်ဟာဝီချာနီကစစ်စေးရေးမှာကတ်လူမျိုးဒဇန်ခန့်80လွတ်မြောက်လာခဲ့လာတယ်လို့လည်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်တာဝန်ရှိသူတွေကကူကပြီးသတင်းကဖော်ပြပါတယ်။ရုရှားနိုင်ငံကစီးပွားနိုင်ငံအတွင်းမှာဆင်နွှဲနေတဲ့လေကြောင်းထိုးစစ်တွေကိုရုရှားနိုင်ငံကနိုင်ငံတကာသတင်းမီဒီယာတွေကိုပြသခဲ့ပါတယ်။ရုရှားကဝေးဝန်ကြီးဌာနကစီးပွားကန်ယူရမ်မြို့လက်တာကီယာအနီးမှာရှိတဲ့ဟမ်မမင်လေတပ်အခြေစိုက်စခန်းကိုမော်စကိုအခြေစိုက်သတင်းတောက်တွေကိုလေကြောင်းကနေခေါ်ယူသွားပြီးဒီကနေ့မှပဲလှည့်လည်ပြသခဲ့တာပါ။စီးပွားနိုင်ငံအတွင်းကပြစ်မှတ်တွေကိုဘုံချဲဖို့ရုရှားတိုက်လေယာဉ်တွေပြန်တက်နေတာလေတပ်အခြေစိုက်စခန်းအနီးတစ်ဝိုက်မှာလုံခြုံမှုရှိစေဖို့စီးရန်ယာဉ်တွေပြန်တန်းနေတာတွေကိုသတင်းတောက်တွေကိုယ်တိုင်ကြည့်ရှုဝင်ရခဲ့ကြပါတယ်။ဒီနေ့2015ခုနှစ်ရဲ့တတိယသုံးလပတ်အတွင်းအဲအစ္စလမ်စစ်သွေးကြွအဖွဲ့ရဲ့ကဘာတဝမ်းမှာတိုက်ခိုက်မှုတွေကနေ့စဉ်40ရာခိုင်နှုန်းကျော်အထိတိုးပွားလာနေတယ်လို့နာမည်ရော James Defense ကဝေးစာဆောင်ရဲ့အစီရင်ခံစာတစ်ကဒီကနေ့မှာပဲဖော်ပြလိုက်ပါတယ်
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့ နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်သိကိထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ပိုင်းတောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32.40-49တို့ကနေဖန်ယူနားဆင်နိုင်ပါလိမ့်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.